Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။အမေရိကန်ပြည်အဆို Washington DC မြို့တော် VOA American အသံရဲ့2023ခုနှစ်အောက်တိုဘာလ24ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24.50 လိုင်းလမ်းမီတာ190အထိကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။သောတာရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမသိန်း
ဟမတ်စ်ကဖမ်းထားတဲ့လူ200ကျော်လွတ်မြောက်ရေးဆွေးနွေးနိုင်ဖို့အတွက်ဂါဇာမြေပြင်ထိုးစစ်ကိုဆိုင်းငံ့ထားဖို့အမေရိကန်ဘက်ကဣသရေလကိုတိုက်တွန်းထားပါတယ်။အရှေ့လယ်ပိုင်းဒေသမှာအမေရိကန်တပ်တွေတပ်ဖြန့်ချထားမှုကြောင့်ဣသရေလဟမတ်စ်ကပိုပြီးတော့ပြင်းထန်လာနိုင်ခြေရှိတယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးကဝေဖန်လိုက်ပါတယ်။မလေးရှားနိုင်ငံရွန်ဖင်ခိုင်အလုပ်ဆိုင်တစ်ခုထဲမှာမြန်မာနိုင်ငံသား3ဦးသေဆုံးနေတာကိုတွေ့ရပြီးတော့ကနဦးစစ်ဆေးမှုတွေအရတော့အစာအဆိပ်သင့်ပြီးတော့သေဆုံးတာဖြစ်တယ်လို့မလေးရှားရဲကကောက်ချက်ချထားပါတယ်။
ဒီလိုထိတ်တန့်ရောက်တဲ့နေ့အပြင်ဣသရေလဟမတ်စစ်ပွဲရေးအမေရိကန်တက္ကသိုလ်တွေထိရိုက်ခတ်မှုတရုတ်ရဲ့ခပ်ပလန်းစီမံကိန်းနဲ့ဥရောပမှာရင်းနှီးမြှုပ်နှံမှုအပေါ်စိုးရိမ်ချက်စတဲ့သတင်းဆောင်မတွေကိုလည်းတင်ပြပေးပါမယ်။နောက်ပိုင်းမှာတော့သတင်းတောင်မှတ်စုစီးပွားရေးလူမှုရှုခင်းနဲ့တက်တန့်ရောက်သတင်းလှတို့ကိုလည်းနားဆင်ချရပါမယ်ရှင်။အခုရင်ဆုံးတော့အင်ကန်းနေမနေ့ခင်ထိတ်တန့်ရောက်သတင်းတွေကိုဥတီမောင်တန်းကပြောပြပေးပါဦးရှင်။
ဟမတ်စ်အဖွဲ့ကဖမ်းဆီးထားတဲ့လူ200ကျော်လွတ်မြောက်ရေးဆွေးနွေးဖို့အတွက်အချိန်ပိုပြီးရရှိအောင်ဂါဇာမြေပြင်ထိုးစစ်ကိုစိုက်ထားဖို့အမေရိကန်ကတိုက်တွန်းထားပေမဲ့ဂါဇာကမ်းရောင်းဒေသကိုအစ္စရေးကတနင်္လာနေ့မှာလေကြောင်းကအချိန်300ကျော်တိုက်ခိုက်ခဲ့ပါတယ်တနင်္လာနေ့မှာအသက်ရွယ်ကလွတ်ပေးခဲ့တာ4ယောက်ရှိသွားခဲ့ပါပြီဂါဇာမှာစစ်သွေးကြွတွေကနှစ်ပေါင်းများစွာတိစောက်ထားခဲ့ကြတဲ့မြေအောက်လိုင်ကောင်းတွေထဲမှာဖမ်းဆီးခံရသူတွေရှိနေတယ်လို့တချို့ကယုံကြည်ထားကြတာကြောင့်ညှိနှိုင်းဆွေးနွေးနေတာကိုရှုပ်ထွေးသွားစေနိုင်တယ်လို့လည်းပြောကြပါတယ်။ဒေတာတွေမိဖက်တွေရဲ့အကူအညီနဲ့အမေရိကန်ကသူတို့ရဲ့လွတ်မြောက်ရေးကိုအားထုတ်နေပေမဲ့အခုထိတော့ရက်လက်ကထင်ထင်ရှားရှားမရသေးပါဘူး။ဖမ်းဆီးထားတဲ့သူတွေကိုလွတ်ပေးပြီးမှစကားပြောနိုင်မယ်လို့အမေရိကန်သမ္မတဘိုင်ဒန်ကတနင်္လာနေ့မှာပြောလိုက်ပါတယ်။ဂါဇာနယ်စပ်မှာအစ်ကျွေးကတပ်သား3သိန်းချထားခဲ့ပြီးမကြမီပြင်းပြင်းထိုးစစ်ဆင်မဲ့လို့ကာယဝဉ္ကြီးယိုအော့ဖ်ဂဲလန်ကအရင်ပတ်ကပြောခဲ့ပေမဲ့ထိုးစစ်ဆင်မဲ့ရက်ကိုတော့မပြောခဲ့ပါဘူးအရှေ့လယ်ပိုင်းမှာအမေရိကန်တပ်တွေချထားတာကြောင့်အစ်ကျွေးဟာမတ်စစ်ကပိုပြီးပြင်းထန်လာမဲ့အနေနဲ့ကြီးမားလာနေတယ်လို့ရုရှားနိုင်ငံသားဝဉ္ကြီးဆာဂေးလာဗရော့ဖ်ကတနင်္လာနေ့ကပြောလိုက်ပါတယ်အမေနီးယားအာဇာဘိုင်ဂျန်ပဋိပက္ခနဲ့ပတ်သက်ပြီးအီရန်နိုင်ငံကအင်ရှင်အဖြစ်ကျင်းပတဲ့ဆွေးနွေးပွဲမှာရုရှားနိုင်ငံသားဝဉ္ကြီးကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ဒီဆွေးနွေးပွဲမှာအစ္စရေးပါလက်စတိုင်းပဋိပက္ခကိုလည်းဆွေးနွေးခဲ့ကြပြီးရက်တူကျက်တူကြတဲ့အကြောင်းမစ္စတာလာဗရော့ဖ်ကဆိုပါတယ်အခုပဋိပက္ခမှာဝေရောက်ဆွတ်ဖက်ကြတဲ့တိုက်ပွဲတွေတဲ့အမေရိကန်ကပါနေပြီးဖြစ်ပါတယ်လို့လည်းမစ္စတာလာဗရော့ဖ်ကပြောလိုက်ပါတယ်ဒီစစ်ပွဲမှာအရသားတွေကိုပြစ်မှတ်ထားတိုက်ခိုက်နေကြတာကိုအဆုံးသတ်ချက်ဖို့ရုရှား၊အီရန်နဲ့တူရကီတို့ကတိုက်တွန်းလိုက်ကြပါတယ်။ဒါပေမဲ့အမေရိကအခြေစိုက်စခန်းတချို့ကိုတိုက်ခိုက်ရမှာအီရန်နိုင်ငံကတက်တက်ကြွကြွကူညီဆောင်ရွက်ပေးနေတယ်လို့အမေရိကန်သမ္မတအင်ဂျီရောကတော့တနင်္လာနေ့မှာပြောပါတယ်။အခုဖြစ်နေတဲ့ပဋိပက္ခကိုတန်တမာရေးရအဖြေရှာရမှာဒေတာတွင်တိုက်ပြည်တွေရဲ့ပူးတွဲအားထုတ်မှုအပြင်ဥရောပသမဂ္ဂနဲ့အမေရိကန်တို့ရဲ့အားထုတ်မှုဘောကနေဆောင်ရွက်ရမှာဖြစ်ပါတယ်လို့လည်းမစ္စတာလက်ဖရော့ကဆိုပါတယ်။EU နဲ့ America မပါပဲဖြည့်ရှင်းရေးကခက်ခဲတာကြောင့်ဖြစ်ပါတယ်လို့သူကပြောသွားခဲ့ပါတယ်ဆွေဒင်နိုင်ငံကမြောက်အတ္လန်တိတ်စည်ရေးမဟာမိတ်နိုင်ငံများအဖွဲ့ NATO အဖွဲ့ဝင်လျှောက်လွှာကိုတူရကီသမ္မတ Recep Tayyip Erdogan ကပါလီမန်ကိုတနင်္လာနေ့ကတရားဝင်တင်ပြလိုက်တယ်လို့သမ္မတရုံးကပြောပါတယ်အခုလိုတင်လိုက်တာကို America နိုင်ငံကတနင်္လာနေ့မှာပဲကြိုးဆိုလိုက်ပါတယ်ဥပဒေကြောင့်တူရကီလွတ်တော်မှာစဉ်းစားပြီးမြန်နိုင်မြအမြန်ဆုံးအတည်ပြုပေးလိုက်မယ်လို့မျှော်လင့်ပါတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမက်သျူးမယ်လာကသတင်းတောက်တွေကိုပြောပါတယ်။တူရကီနဲ့ဟန်ဂေရီနိုင်ငံတို့ဟာဆွေဒင်ရဲ့ NATO ဝင်ခွင့်လျှောက်ထားချက်ကိုအတည်ပြုမပေးသေးပဲ NATO အဖွဲ့ဝင်နှစ်နိုင်ငံဖြစ်နေကြပါတယ်။ရုရှားကယူကရိန်းကိုမနစ်ကဝေရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာဆွေဒင်နိုင်ငံဟာသူ့ရဲ့ဘယ်ဘက်မှမလိုက်ရေးမူဝါဒကိုဆွတ်လွတ်လိုက်ပြီး NATO အဖွဲ့ဝင်မှုလျှောက်ထားခဲ့တာပါ။တူရကီနိုင်ငံရဲ့ကြေညာချက်ကအတက်ဖွဲ့တည်စကားဖြစ်ပါတယ်လို့ဆွီဒင်ဝန်ကြီးချုပ်အာဖ်ခရစ်စတဆွန်ကပြောပါတယ်တူရကီနိုင်ငံကကိုရံကြားမိရှုပ်မှုကိုအရေးယူဖို့နဲ့ကတ်စစ်သွေးကြောအဖွဲ့ကိုဆွီဒင်ကနေတူရကီကိုပြန်ပို့ဖို့ဆွီဒင်ပေါ်ဖီအားပေးခဲ့ပြီး NATO ဝင်ခွင့်ကိုအချိန်ဆွဲထားခဲ့တာပါ ဆွေဒင်နဲ့တစ်ချိန်တည်းလိုလျှောက်ထားခဲ့တဲ့ဖင်လန်နိုင်ငံကအေဘီလာမှာဝင်ခွင့်ရခဲ့ပါတယ်
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8413လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါမနက်သတင်းတွေကို VOE ကဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေဟာလွတ်မြောက်ရေးခရီးကိုခြောက်လှမ်းနေကြတယ်လို့ခရီးရန်ဖုံးတော်ကြီးကာဒီနာချားလ်စ်ပွန်ဘိုကတနင်္လာနေ့ကပြောလိုက်ပါတယ်။ဗာတီကန်မှာရှိတဲ့စိန့်ပီတာဝိပုကျောင်းစိန့်ပီတာဘက်ဆီလီကာမှာတနင်္လာနေ့မနက်ခင်းကဖုံးတော်ကြီးများအထွေထွေညီလာခံမှာအာရှတိုက်ခရီးရန်ဂိုင်းဟုဆရာတော်များစုံစည်းစည်းဝေးရာဖက်ဒရေးရှင်း FABC ဥက္ကဋ္ဌကာဒီနာချားလ်စ်ပွန်ဘိုကအခုလိုပြောလိုက်တာဖြစ်တယ်လို့ဗာတီကန်နျူးစ်သတင်းကဆိုပါတယ်။အစ္စရေးတွေကအီဂျီရဲ့ကျွန်ပြူမှုအောက်ကနေလွတ်မြောက်ရောက်ထွက်လာခဲ့ကြတဲ့တမချန်လာ Exodus ဆိုတဲ့စကားလုံးကို Cardinal Charles Mambo ကပုံခိုင်းသုံးနှုန်းပြောဆိုသွားခဲ့တာပါ။မယိုင်မလဲတဲ့ယုံကြည်မှုနဲ့လမ်းညွှန်ချက်နဲ့မြန်မာနိုင်ငံသားတွေဟာမတိရအရက်ကိုစွန့်စားသွားနေကြတယ်လို့လည်းသူကဆိုပါတယ်။အာရှမှာယုံကြည်မှုခီးကအခက်ခဲမရှိတာတော့မဟုတ်ပါဘူးလို့လည်းပြောကြပါတယ်။အိမ်တွေပျောက်ဆုံးသွားခဲ့ကြတယ်။ရက်ဆက်မှုရဲ့အပြင်းဆုံးတန်ကိုဖျားချောင်းတွေခံခဲ့ကြရတယ်။အာရှတိုက်ရဲ့နေရာများစွာမှာသခင်ယေရှုရဲ့ဆုလိုမှုဘဝပုံစံတိုင်းနာကျင်ပွဲတကယ့်အဖြစ်တွေကိုရင်ဆိုင်နေကြရတယ်လို့ကာဒီနယ်ချားလ်စ်ပွန်ဘိုကပြောကြားသွားခဲ့ပါတယ်။ဒီနေ့ဟာခရီးရန်ဂိုင်းဟုဆရာတော်များစုံစည်းစည်းဝေးရာဖက်ဒရေးရှင်း FABC ရဲ့ရွှေရည်တုနှစ်လည်းဖြစ်ပါတယ်။နိုဝင်ဘာလတရက်နေ့ကစပြီးရုရှားခီးသွားတွေကိုဗီဇာမလိုဘဲရက်60အထိနေထိုင်ခွင့်ထိုင်းနိုင်ငံကတိုးမြင့်ပေးလိုက်ပါတယ်။ပြီးခဲ့တဲ့အပတ်ပိုလမတ်ညီလာခံမှာထိုင်းဝန်ကြီးချုပ်ဆရတတာဝီဆင်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ဘေးပန်းမတွေ့ဆုံမီမှာဒီလိုရက်တိုးပေးမဲ့သတင်းကထွက်လာခဲ့ပါပါ။အဲဒီလိုတွေ့ဆုံရမှာထိုင်းဝန်ကြီးချုပ်ကကာလရှည်ကြာရင်းနှီးခဲ့တဲ့ထိုင်းရုရှားဆက်ဆံရေးကိုချီးကျူးခဲ့ပြီးရုရှားသမ္မတပူတင်ကိုထိုင်းနိုင်ငံလာဖို့လဲဖိတ်ကြားခဲ့ပါတယ်။ဒီနေ့မှာရုရှားခီးတဲ့တသန်းနီနီထိုင်းကိုလာခဲ့ပြီးပါပြီ။နိုဝင်ဘာလကနေမတ်လအထိထိုင်းနိုင်ငံရဲ့ခီးသွွားရာသီမှာအခုလိုရက်တိုးပစ်လိုက်တာကြောင့်ရုရှားခီးသည်တွေပူလာကြနိုင်ပဲလို့ထိုင်းကမျှော်လင့်ထားပါတယ်။ရုရှားခီးသွွားအများစုကပို့ပြီးနေကျင်ကြပါတယ်။ဒါကြောင့်လူတိုင်းအတွက်လွယ်ကူအောင်တက်တန်းတိုးပစ်လိုက်တာပါလို့ထိုင်းနိုင်ငံခီးသွွားလုပ်ငန်းဈေးကွက်မြင့်တင်ဆက်သွယ်ရေးဒုတိယအကြီးအကဲနီတီစီပရီက VOA ကိုပြောပါတယ်။မနစ်တုန်းကတော့ပြည်တွင်းမှာစစ်သားစုဆောင်ရေးနဲ့ယူကရိန်းသွားတိုက်ရမှာကိုရှောင်ဖို့အတွက်ရုရှားအတော်များများကနိုင်ငံခြားထွက်ပြီးကြာကြာနေခဲ့ကြတာပါဥရုယာတီပြက်လာတဲ့တံခါကြရတဲ့အတိုင်းပြည်တွေကူညီရေးရမငွေကိုဘလို့ပုံစံနဲ့ထူထောင်ကူညီမလဲဆွေးနွေးနေကြတာကရှေ့မတူနောက်မဆုံးဖြစ်နေကြပါတယ်အီဂျစ်နိုင်ငံအာဆွမ်မှာတိုင်းပြည်ပေါင်း20ကျော်ပါဝင်တဲ့ကော်မတီကအရင်ဘက်ကစဉ်းစားခဲ့တာပါဘယ်ဖွဲ့စည်းကဒီရမငွေကိုထိမ့်သိမ်းရှောက်ရှောက်မလဲဘယ်တိုင်းပြည်ကရမငွေပေးရပြီးဘယ်တိုင်းပြည်ကရမငွေကိုလက်ခံရရှိမလဲအဆရှိတဲ့အဓိကဘေးကုန်းတွေအတွက်ဖွံ့ဖြိုးပြီးနိုင်ငံတွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကြားမှာအပြေမရရှိကြသေးတာဖြစ်ပါတယ်ဖွံ့ဖြိုးပြီးနိုင်ငံတွေကြားမှာလည်းကွဲပြားနေကြပါသေးတယ်ဥရောပသမဂ္ဂကထိခိုက်လွယ်ရည်ရှိတဲ့တိုင်းပြည်တွေအတွက်ရမငွေအသုံးပြုတာကိုလိုလားပြီးအမေရိကန်ကတော့ပင်လယ်ရေမြတ်ပြည်မြင့်တက်လာတာလို့တတ်တတ်မမအကြောင်းအရာတွေအတွက်အသုံးပြုလိုပါတယ်နိုဝင်ဘာလ30ရက်နေ့မှာ COP28 လို့တည်ကြတဲ့ကုလသမဂ္ဂဥရုယာတီဆရာ28ကျင်းပြောင်းညီလာခံဒူဘိုင်းမှာမကျင်းပပြီးနိုဝင်ဘာလ3ရက်နေ့မှာကော်မတီကထပ်မံစဉ်းစားကြဖို့ပဲသဘောတူလိုက်ကြပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတည်မောင်တန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ချက်ရအောင်ပါ Israel Hamas စစ်ပွဲအချိန်ကြာလာတာနဲ့အမျှ Israel ရောက်မြန်မာတွေရဲ့လုံခြုံရေးအတွက်အမခံပေးဖို့ Israel အစိုးရကို NUG အမျိုးသားညီညွတ်ရေးအစိုးရယာယီသမ္မတဒူဝါလာရှိလကတောင်းဆိုထားပါတယ် NUG သမ္မတရုံးပြောခွင့်ရဦးကျော်စောကိုမိုင်းအင်ချင်းနိုင်ငံ Zoom ကနေတဆင့်ဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
Israel Hamas စစ်ပွဲဖြစ်နေတဲ့အချိန်မှာ Israel နိုင်ငံကိုရောက်နေတဲ့ဟိုမြန်မာပြည်သားတွေနဲ့ပတ်သက်ပြီးတော့ဒီ NUG သမရရုံးဘက်ကပေါ့နော်ဘာတွေဆောင်ရွက်ပေးနေလဲရှင်
ဟုတ်ကဲ့အခုဒီအရှိန်အပိုင်းမှာပေါ့နော်ဟာမတ်စ်နဲ့ Israel နဲ့ဖြစ်တဲ့အခုဒူတွေအရက်သားတွေအမြောက်များတည်ထောင်နဲ့ချီပြီးတော့တည်တယ်နှစ်ဖက်လုံးပေါ့နော် Israel ရော Palestine ဘက်ကအများကြီးတည်ကြချီကြတယ်အဲ့မှာလဲကျွန်တော်တို့မြန်မာအဲ့ဒါအတွက်လဲကျွန်တော်တို့သမဏကြီးကလဲထုတ်ဖို့ပြောကြပြီးသားဖြစ်ပါတယ်တကယ်လဲဟောဝင်းနေချီပြောရတယ်ဟောကျွန်တော်မြန်မာနိုင်ငံမှာဆိုရင်လဲအရက်သားတွေအကြမ်းဖက်စစ်ကောင်စီတို့အရက်သားတွေတည်နေတာနေ့တိုင်းတည်တယ်ဆူလိုက်ဆူလိုက်တည်တယ်အဲ့တော့ကျွန်တော်ကိုရှင်းစားအရက်သားတွေကဘယ်ဖက်ပဲဖြစ်ဖြစ်အရက်သားတွေကပဋိပက္ခမှာအရက်သားတွေကိုကာကွယ်ပေးရမှာအားလုံးဒီမှာတာဝန်ရှိတယ်နော်အဲ့တော့ဒီတေချေပြောရတဲ့အရက်သားအစ္စရေးပါလက်စတိုင်းအရက်သားတွေကငမ်ဒါရအထူးပဲခြေကုပ်နေရတယ်ဆိုတော့ပထမဆုံးပြောချင်ပါတယ်နောက်ပြီးတော့ပေါ့နော်ကျွန်တော်အဲ့ဒီဒေတာမှာလည်းကျွန်တော်မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေအကြောက်များအလုံးလုံးနေကြတာရှိတယ်အဲ့မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေရဲ့လုံခြုံရေးအတွက်လည်းအထူးပဲစိုးရိမ်နေတယ်ဘာလို့လဲရက်သားဆိုတဲ့အခါမှာဒီအစ္စရေးနိုင်ငံသားတွေမကပါစတိုင်းနဲ့မကဒီနိုင်ငံသားတွေဖြစ်တဲ့ကျွန်တော်နော်နိုင်ငံသူနိုင်ငံသားတွေတဲ့ရက်သားတွေအဲ့တော့အားလုံးသူရဲ့လုံခြုံရေးအတွက်သက်ဆိုင်တဲ့အာဏာပိုင်တွေကနေပြောတောင်းဝန်ယူပေးရမယ်ဆိုတာလည်းသမ္မတကြီးကထိုက်ထုတ်ပြောကြပါတော့တယ်တော့အဲ့မှာကျွန်တော်အနေနဲ့ကြတော့ဒီအစိုးရအနေနဲ့ကျွန်တော်တို့စောင့်ကြည့်နေတယ်စောင့်ကြည့်နေပြီးတော့ဘယ်လိုကူညီရမလဲဆိုတာလည်းကျွန်တော်တို့အတက်နိုင်ဆုံးကူညီပေးဖို့
ဖြစ်စင်းတယ်။ Israel နိုင်ငံရောက်ဒီမြန်မာနိုင်ငံသားတွေအနေထောက်ကြည့်မယ်ဆိုလို့ရှိရင်သူတို့တွေကအများစုကတော့ပေါ့နော်ဒီစိုက်ပျိုးရေးတင်းတန်းကြောင်းလာတက်ရင်းနဲ့နောက်အခုမြန်မာနိုင်ငံမှာဆီယနာသိမ်းနေဆိုပြီးတော့သူတို့မပြန်ပြစ်ကြတော့ပေါ့နော်အဲ့ဒီတော်တွင်ဆီယနာသိမ်းပြီးရဲ့နောက်ပိုင်းမှာလည်းဒီမျိုးဦးတော်လန်ရေးတို့နောက်တစ်ခါကျတော့ဆီယနာသိမ်းတာကိုဒီလက်နက်ကင်ခုခံတော်လန်နေတဲ့ဒီလှုပ်ရှားမှုတွေမှာလည်းဒီ Israel ရောက်မြန်မာတွေကလည်းပေါ့နော်တော်တော်လေးတက်တက်ကြွအပါဝင်ပြီးထောက်ခံတာတွေလည်းလှုပ်ရှားမှုတွေလည်းလုပ်တာတွေလည်းတွေ့ရတော့အဲ့တော့အခုဒီ Israel နဲ့ဒီဟိုမြန်မာအတိုက်ခံနေပေါ့နော်အထူးသဖြင့် NUG အနေနဲ့ရောဒီ Israel နိုင်ငံနဲ့ဆက်ဆံရေးမှာရောအရင်ကဘယ်လိုရှိခဲ့လဲရှင
်ဟုတ်ကဲ့ကျွန်တော်အဲ့ဒီမြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေပေါ့နော်အဲ့ဒီမှာ Israel မှာရှိနေတဲ့နိုင်ငံလူနိုင်ငံသားပေါ့ဒီမှာမြန်မာတွေပေါ့နော်တခြားတိုင်းပြည်မှာရှိတဲ့မြန်မာတွေလို့ပါပဲသူတို့လည်းတက်တက်ကြွကြွနဲ့နေပြီးတော့လာရင်မှကုညီထောက်ပံ့ပေးကြတယ်လူတက်နိုင်တဲ့ဘိုင်းတွေကုညီပေးကြတယ်သူပြင်ဝေးချေးကုညီပေးတယ်ထောက်ပံ့ပေးတယ်ဒါတွေအတွက်လည်းကျွန်တော်အတိအမှန်နဲ့တူတယ်ကျေးဇူးတည်းတင်တယ်ဒါကဒေါ်လာရင်းမှနိုင်ငံမြန်မာနိုင်ငံလူတွေပြည်တွင်းအောင်ပြပအောင်တက်ညီလက်ညီနဲ့လုပ်ကိုင်နေကြတယ်ဒီကျွန်တော်အစိုးရကြတော့လည်းဒီအားလုံးကမ္ဘာပေါ်မှာရှိတဲ့နိုင်ငံတွေနဲ့ချိတ်ဆက်ဖို့ကြိုးစားတယ်အစ္စရေးမှာတော့ကျွန်တော်ရဲ့ဟောအစိုးရရဲ့NUG ရဲ့ပိုစရယုံတော့မရှိသေးဘူးเนาะကျွန်တော်အရှိန်အပိုင်းမှာတော့ကျွန်တော်မရှိသေးဘူးပိုစရယုံရှိတဲ့နိုင်ငံဒီမှာဆိုရင်ပိုစရယုံကနေပြီးတော့လည်းမြန်မာနိုင်ငံသားတွေရဲ့ကိစ္စကိုထပ်တလောက်ဆောင်ရွက်ပြီးဘူးမရှိတဲ့နေရာမှာလည်းကျွန်တော်ရဲ့နိုင်ငံတိုင်းမှုကြီးထွန်းလာနေပြီးတော့လည်းအကူအညီတောင်းလာတဲ့ပုံကိုတည်ပြီးတော့အတက်နိုင်ဆုံးဆောင်ရွက်ပေးမယ်ဆောင်ရွက်ပေးရတာလည်းရှိတယ်အခုလိုအချက်ကြီးနဲ့ဟောကြုံတွေ့နေရတဲ့အရှိန်အပိုင်းဒီတော့เนาะဒီကတော့တစ်ခါမှဒီလောက်ကြီးကျယ်တဲ့ဒီအရက်သားပြည်သူတွေကိုထိခိုက်တဲ့ဟိုဟာဒါမရှိခဲ့သေးဘူး unprecedented လို့ပြောရတယ်နော်အဲဒီအချိန်မှာလည်းကျွန်တော်အနေနဲ့မြန်မာနိုင်ငံသားတွေရဲ့လုံခြုံရေးအတွက်လည်းကျွန်တော်တို့စိတ်ပူရဲဒါကိုကြီးဟိုလည်းနိုင်ငံကြီးဝန်ကြီးဌာနဘယ်လိုနည်းနဲ့နေရာပြီးအောင်လဲဆိုတဲ့စဉ်းစားဆောင်ရွက်နေ
ဒီအခု Israel Hamas စစ်ပွဲဖြစ်လာတဲ့ပတ်သက်ပြီးတော့အခုကမ္ဘာနိုင်ငံတွေမှာဟိုရက်တီချက်အမျိုးမျိုးတွေရှိလာကြပြီပေါ့နော်အာဆီယံထဲမှာဆိုလို့ရှိရင်လေသဘောထားအမျိုးမျိုးကွဲပြားတာတွေ့ရတယ်ဥပမာမလေးရှားဆိုရင်သူတို့ Israel ကိုစန့်ကျင်တဲ့သဘောထားထုတ်ပြန်ထားတယ်အဲ့တော့ NUG အနေနဲ့ကရောဘာကြောင့်ဟိုဗမ်းမလိုက်ပဲဟိုရက်တီတဲ့သဘောထားကိုထုတ်ပြန်ရမှာရှင
်နိုင်ငံတည်တည်ကတော့သူတို့အမြင်ကဘယ်လိုရှိကြနော်ဒီအားလုံးသူကတော့တူညီတဲ့အချက်တစ်ခုကတော့ဒီအရက်သားပြည်သူလူထုတွေကိုကာကွယ်ပေးရမယ်ဆိုတဲ့အကြောင်းနိုင်ငံတိုင်းတို့တို့ကိုဘပြောကြတာတွေ့ရပါလိမ့်မယ်ကျွန်တော်အနေနဲ့ကြတော့ဒီဟာဒီပဋိပက္ခကြတော့ဒီဘဒုမနဲ့ဘဒုပါရဲဆိုတော့ဟောဒါကတော့ကျွန်တော်အစိုးရရဲ့ဟောတာဝန်လည်းမဟုတ်ဘူးဒီဟာလည်းကျွန်တော်အနေနဲ့ပြောချင်တာကတော့ဒီခုနကတော့ပြောစလို့အရက်တော့ဒီပဋိပက္ခဖြစ်တာပဋိပက္ခကိုငြင်းငြင်းချမ်းချမ်းနဲ့ဖြေရှင်းပြီးတော့ရေးကြီးတယ်ဆိုတော့မှန်ပါတယ်ဒီထက်ပိုပြီးရေးကြီးတာဟာပဋိပက္ခဖြစ်နေတဲ့ခါလားအတွင်းမှာဒီအရက်တော့ပြည်သူတွေမထိခိုက်ဖို့အတွက်အထက်နိုင်ဆုံးကာကွယ်စောင့်ရှောက်ပေးရမယ်။အားလုံးဒီမှာတောင်းလို့ရှိတယ်။နောက်ပြီး International Humanitarian Law လို့ခေါ်တဲ့ IHL ။အဲ့တော့အားလုံးဒီပဋိပက္ခမှာပါဝင်နေတဲ့ပါတီအဖွဲ့အစည်းတွေအားလုံးက လေးစားလမ်းနဲ့ပေါ့ရေးကြည့်တယ်ဆိုတော့ဟောကျွန်တော်တို့ပြောကြချင်ရာကျွန်တော်ရဲ့သဘောထားကျွန်တော်ရဲ့သဘောထားကပဋိပက္ခမှာမြတ်သားပြည်သူတို့ကမထိခိုက်ဖို့တာဝန်ယူဖို့စောင့်ရှောက်ပြီးဖို့ဒီအာဏာပိုင်မှာတာဝန်ရှိတယ် International Humanitarian Law ကိုအော်တော့လိုက်နာကြဖို့ဒီပဋိပက္ခတွေကပါနေတဲ့အခွင့်အရေးတွေအားလုံးကလိုက်နာဖို့ဆိုတာကျွန်တော်တောင်းဆိုတယ်အဲ့ဒီဟာကျွန်တော်ရဲ့သဘောထား
မိုင်းအင်ဂျင်နိုင်ဆက်သွင်းပြီးမြန်တင်ပြခဲ့တာဖြစ်ပါတယ်ရှင်။ Israel Hamas စစ်ပွဲဟာအမေရိကန်တက္ကသိုလ်တွေအပေါ်မှာဘယ်လိုရိုက်ခတ်တက်ရောက်လဲဆိုတာကိုလည်းတစ်ဆက်တည်းတင်ပြပေးလိုပါတယ်။ Israel Hamas စစ်ပွဲဟာအမေရိကန်ပြည်ထောင်စုတဝန်းကတက္ကသိုလ်ကျောင်းတွေကကျောင်းသားတွေတဲ့အထိရိုက်ခတ်နေတာပါ။လူငယ်ကျောင်းသားတွေအဲ့ဒီလိုသူတို့ရဲ့အမြင်အတွေးဖော်ထုတ်နေတာတွေကြောင့်လွတ်လပ်စွာပြောဆို권လုံခြုံမှုနဲ့အနာဂတ်အလုပ်အကိုင်ရရှိမှုတွေအပေါ်ထိခိုက်နိုင်ခြေကိုမေးခွန်းထုတ်เสียဖြစ်နေကြပါတယ်။ဒီအချိန် VOA သတင်းထောက်တီနာထရင်နယူးယောက်မြို့ကနေသတင်းပေးပို့ထားတာကိုကိုခင်မောင်စုမင်းကပြောပြပေးပါအောင်ရှင်
။နယူးယောက်မြို့ကတက္ကသိုလ်ကောလိပ်ဒီမှာဆိုရင်ကျောင်းသားတွေအကြအစ္စရေးပါလက်စတိုင်းစစ်ပွဲနဲ့ပတ်သက်ပြီးတင်းမာမှုတွေဖြစ်ပွားနေကြတဲ့အတွေ့ဒီလိုမတူကွဲပြားတဲ့အမြင်သဘောထားတွေအပေါ်မှာကျောင်းအုပ်ချုပ်သူတွေရဲ့အယူအဆအပေါ်မေးခွန်းထုတ်เสียဖြစ်နေကြပါတယ်။ယူရောမျိုးကကိုလံဘီယာတက္ကသိုလ်မှာဆိုရင်အစ္စရေးကိုထောက်ခံကြသူတွေနဲ့ပါလက်စတိုင်းကိုလိုလားကြသူတွေစတဲ့ကျောင်းသားအုပ်စုနှစ်စုညံကျင်းဆိုင်ဆန္ဒပြနေကြပါတယ်။ဒီလိုအခြေအနေပေါ်မှာတက္ကသိုလ်ကောလိပ်အုပ်ချုပ်ရေးအဖွဲ့ရဲ့ထုတ်ပြန်ချက်တွေဟာအစ္စရေးဘက်ကလိုက်နေတယ်လို့တချို့ကယူဆနေကြပါတယ်။ဒါနဲ့ပတ်သက်ပြီးကိုလံဘီယာတက္ကသိုလ်ကျောင်းသူတဦးဖြစ်တဲ့နာရီယာအလီကအခုလိုပြောပါတယ်
။ Clearly we're all against violence.
ကျမတို့အားလုံးကတော့ရှင်းရှင်းပဲအကြမ်းဖက်မှုကိုဆန့်ကျင်ပါတယ်။ဒါအပြင်ပါလက်စတိုင်းအရက်သားတွေရဲ့အသက်အိုးအိမ်လုံခြုံဘေးကင်းမှုကိုလည်းတောင်းဆိုပါတယ်။မတူကွဲပြားမှုတွေအတူတကွလက်တွဲနေထိုင်ကြတဲ့အတိုင်းဝိုင်းတွေကခေါင်းဆောင်တယောက်အနေနဲ့တက္ကသိုလ်အာဏာပိုင်တွေဘက်ကနေကျောင်းသားအလုံးရဲ့နာကျင်ခံစားမှုတွေကိုလက်ခံအတိမတ်ပြုတာကသာတရားမျှတမှုဖြစ်တယ်လို့ကျွန်မထင်ပါတယ်
။တက္ကသိုလ်ကျောင်းတွေဟာလွတ်လပ်စွာဖော်ထုတ်ခွင့်ရှိတဲ့အတွက်အများစုဟာအခုအချိန်မှာပါလက်စတိုင်းနဲ့အစ္စရေးနှစ်ဖက်ထောက်ခံသူတွေအကြားတင်းမာမှုတွေရှိနေကြပါတယ်။ Pan America အဖွဲ့ကပညာရေးဆိုင်ရာအထူးကျွမ်းကျင်သူ Christine Chavedian ကကျောင်းသားတွေအနေနဲ့သူတို့ရဲ့အမြင်တွေကိုလွတ်လပ်စွာဖော်ထုတ်ခွင့်အပေါ်မှာလုံခြုံစိတ်ချမှုရှိသင့်တယ်လို့ပြောပါတယ်။
College campuses can really do a lot to protect the free speech.
တက္ကသိုလ်ကောလိပ်ကျောင်းတွေကနေလူတိုင်းရဲ့လွတ်လပ်စွာပြောဆိုဖော်ထုတ်ခွင့်ကိုအကအကွယ်ပေးဖို့အများကြီးလုပ်နိုင်ပါတယ်။ဒါမျိုးအများသဘောမတူကြတဲ့တိုင်အောင်သူတို့ဒီအနေနဲ့လှုံ့ဆော်ကြဖို့တောင်းမှုတရားတွေရှိကြပါတယ်။
ယူရောက်တက္ကသိုလ်ကဥပဒေဘာသာရပ်တင်ကြားနေတဲ့ကျောင်းသားခေါင်းဆောင်တဦးဆိုရင်ပါလက်စတိုင်းအရက်သားတွေအသက်ဆုံးရှုံးမှုအတွေ့အစ္စရေးမှာအပြည့်အဝတာဝန်ရှိတယ်လို့ထုတ်ဖော်ရေးသားခဲ့တဲ့အတွက်ကြောင့်ထင်ရှားတဲ့ဥပဒေအကျိုးဆောင်လုပ်ငန်းတစ်ခုကနေသူ့ကိုကန့်လန့်ထားတာကရပ်ဆိုင်းလိုက်ပါတယ်အဲ့ဒီနယူးယောက်တက္ကသိုလ်ကဂျူးကျောင်းသားတဦးဖြစ်တဲ့ဘန်ဂျမင်မက်ပန်ကတော့ဒီဘိတ်စကားစစ်တိုးပွဲတွေကိုလက်ခံပေမဲ့အခုဟာကသူတို့ဂျူးတွေကိုတိုက်ခိုက်မှုလို့ရှုမြင်ပါတယ
် There's always going to be debate in the classroom
တနင်္ဂနွေလုံးကစာသင်ခန်းတွေပန်းခြံတွေတက္ကသိုလ်ကောလိပ်ဝင်းတွေထဲမှာစကားရီလူပွဲတွေကတော့အမြဲရှိနေမှာပါဒါပေမဲ့အခုအခြေအနေနဲ့တော့မတူပါဘူးအခုဟာကဂျူးလူမျိုးတွေကိုစနစ်တကျတိုက်ခိုက်နေတာပါ
တက္ကသိုလ်ကောလိပ်အုပ်ချုပ်သူတွေကအခုပါလက်စတိုင်းအစ္စရေးစစ်ပွဲကိုပြစ်တင်ရှုံ့ချတာရောအသည့်အမှတ်ပြုတာကိုရောတပြိုင်တည်းလှုပ်ဖို့နှိုးဆော်စဉ်းစားနေတဲ့အတွေ့တချို့ကျောင်းသားတွေကသူတို့ရဲ့အမြင်သဘောထားတွေကိုပြောလိုက်ရင်ကြီးမားတဲ့ဆုံးရှုံးမှုတွေဖြစ်သွားမှာကိုစိုးရိမ်နေကြပါတယ်။အဲ့ဒီအထက်မှာနယူးယောက်တက္ကသိုလ်က Free Vale ပါဝင်ပါတယ်
။ I choose not to
ကျွန်တော်ကတော့ကျွန်တော်အမြင်ကိုသိပ်မပြောချင်ပါဘူး။ဘာလို့လဲဆိုတော့မလို့သူတွေကရံပြူလာမှာကိုစွန့်ရင်လိုပါ
။ဟာဖက်တက္ကသိုလ်ကကျောင်းသားအဖွဲ30ကျော်ကလက်မှတ်ရေးထိုးပြီးအကြမ်းဖက်တိုက်ခိုက်မှုတွေအတွက်အစ္စရေးမှာတာဝန်ရှိတယ်လို့အိတ်ဖွင့်ပေးစာတစ်စောင်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအထက်မှာပါတဲ့ကျောင်းသားတချို့ဆိုရင်စန့်ကျင်ဘက်တွေရဲ့ပြစ်မှတ်ထားတာခံရပြီးသူတို့ရဲ့ကိုယ်ရေးအချက်လက်တွေကိုအများပြည်သူသိအောင်ဖျက်ဝေတာကိုခံခဲ့ကြရပါတယ်။အဲ့ဒီကျောင်းသားတွေရဲ့အသက်မွေးဝမ်းကြောင်းမှုအပေါ်ဖြစ်နိုင်ခြေရှိတဲ့ရိုက်ခတ်မှုတွေကိုတက္ကသိုလ်ကောလိပ်အုပ်ချုပ်သူတွေဘက်ကပိုမိုတားဆီးပေးဖို့လဲတောင်းဆိုမှုတွေရှိကြပါတယ်။ဒ ဒါနဲ့ပတ်သက်ပြီးတော့ Pan America အဖွဲ့အစည်းက Christine Chamberlain ကပဲအခုလိုပြောပါတယ
် They can be doing a lot to make sure everyone
လူလဆော့ပြောဆိုခွင့်ရှိအောင်လှုပ်ဆောင်တာနဲ့မလုပ်ပေးနေတာဟာဘာလဲဆိုတာလူတိုင်းတည်တည်ချာချာနားလည်လာအောင်ရှင်းပြဖို့သူတို့ကျောင်းအုပ်ချုပ်သူတွေကအများကြီးလုပ်နေပါတယ်ကျောင်းဝင်းထဲမှာပုံပွင့်လင်းလင်းပြောဆိုနေအောင်လွတ်လပ်တဲ့နေရာတစ်ခုဖြစ်အောင်လည်းအပင်းမြင့်တင်နိုင်ပါတယ်ဒါဆိုရင်ပညာပေးနိုင်အတွေ့အမြင်စိတ်ကူးတွေကိုပေးနိုင်တဲ့အခွင့်အလမ်းဖြစ်ပါတယ်။ဘာလို့လဲဆိုတော့အရင်မြင့်အဆုံးရှိတဲ့ကျောင်းတော်ကြီးတွေဖြစ်လို့ပါ။သူတို့မှာနားလေသိမြင်မှုတွေအခြေခံမှုတွေကိုလူတိုင်းကိုရှင်းပြဖို့ကြွမ်းကျင်မှုတွေလည်းရှိကြပါတယ်
။အမေရိကန်နိုင်ငံတဝမ်းတက္ကသိုလ်ကောလိပ်ဒီမှာအဲ့ဒီလိုညွှန်ကြားချက်တွေဟာအရေးကြီးလိုအပ်နေပါတယ်ခင်ဗျာ
။ကိုခင်မောင်ဆိုမင်းတင်ပြပေးသွားတာဖြစ်ပါတယ်ရှင်အစ္စရေးဟမတ်စစ်ပွဲသတင်းဆောင်မတွေအပြီးမှာတော့တရုတ်ရဲ့ခပတ်လန်းစီမံခန့်အကြောင်းတင်ပြပါမယ်ခပတ်တကွေးလန်ဒစင်ဒါမှမဟုတ်ပိုလန်မှသည်လို့သိကြတဲ့တရုတ်နဲ့တိုက်သုံးတိုက်အာရှဥရောပအာဖရိကဆက်သွယ်ရေးလမ်းကြောင်းမှာတရုတ်ဟာဥရောပလမ်းကြောင်းအတွက်ဘီလီယံ၁၀ချီရင်းနှီးမြှုပ်နှံထားခဲ့တာအခုဆိုရင်၁၀နှစ်ရှိခဲ့ပါပြီတရုတ်ရဲ့ယင်းနှီးမြုပ်နှံငွေကိုအခြေခံအဆောက်အအုံပိုင်းတိဆောက်ရမှာတွေးချရပါတယ်တချို့တိုင်းပြည်တွေမှာတော့အဲ့ဒီအကျွေးဘလို့ပြန်ဆက်ရမလဲရတဲ့မအေးဖြစ်နေကြသလိုမဟာဗျူဟာတော့ချက်ချတဲ့နေရာတွေကိုတရုတ်ကပိုင်ဆိုင်မှုအဖြစ်ရယူနေတာကိုလည်းစိုးရိမ်နေကြပါတယ်လန်ဒန်ကနေ VOA သတင်းတောက် Henry Richwell ပေးပို့ထားတဲ့သတင်းဆောင်မကိုဦးတင်မောင်တန်းကတင်ပြပေးပါမယ်ရှင
်ပိုလမန်သစ်စီမံကိန်းအောက်မှာဂရိနိုင်ငံရဲ့ Prayers စိတ်ကဟာယောဘကနေတရုတ်ကရယူလိုက်တဲ့အကြီးမားဆုံးနေရာတွေထဲမှာပါဝင်ပါတယ်ဒီစီမံကိန်းကိုထောက်ခံကြသူတွေကတော့ဒီနေရာရဲ့ပြောင်းလဲမှုကိုပြောကြတာပေါ့2009ကစပြီးဒီစိတ်ကန်းကကိုင်းတွေတိုင်းတဲ့ကွန်တိုင်နာအရေးအတွက်ကငါးစတက်သွားတာဟုတ်ပိုလမန်သစ်စီမံကိန်းမှာပါဝင်ကြမယ်လို့ပြောထားတဲ့ဥရောပတိုင်းပြည်တွေကတရားစင်ကြော်ပါတယ်တရုတ်နဲ့ EU ကိုဆက်သွဲထားတဲ့ယထာနပါဝင်ဘောလ်ခန်ဒေတာနဲ့အရှေ့ဥရောပကစီမံကိန်းတွေအတွက်တရုတ်ကငွေထုတ်ပေးပါတယ်2022ခုနှစ်မှာဟန်ဂရီနိုင်ငံဟာပိုလမန်သစ်ယင်းနှိမ့်နှံမှုကနေအများဆုံးရယူခဲ့တဲ့တစ်ခုတည်းသောတိုက်ပွဲဖြစ်ပါတယ်။ငွေကြေးလက်မှတ်သစ်တွေအတွက်ငွေထုတ်ပေးပြီးဘူဒါပက်စ်မြို့ကနေဆာဗီယာမြို့တော်ဘဲဂရိတ်အထိယထာလန်ကိုလည်းတရုတ်ကတိဆောက်နေပါတယ်။ဒါပေမဲ့စီမံကိန်းအားလုံးအောင်မြင်တာတော့မဟုတ်ပါဘူး။အဝေးကြီးလက်မှတ်သစ်တိဆောက်ဖို့မွန်တီနီဂရိုနိုင်ငံဟာတရုတ်ကနေ2014မှာချင်းငွေ1ဘီလီယံဒေါ်လာရယူခဲ့ပါတယ်။အခုထိမပြီးသေးပါဘူး။ဒီချင်းဝင်ပမာဏကမွန်တီနီဂရိုရဲ့နှစ်စဉ်ဘတ်ဂျက်ရဲ့၃ဘုံ၃ဘုံထက်များပါတယ်။အတွေ့အကြုံတိုင်းပြည်ကဒေဝါလီခမ်းမဲ့ကိန်းစိုက်နေတာပါ။ဘုလမတ်တင်တဲ့ပတ်သက်လို့တချို့မှန်းချက်နဲ့နှမ်းထွက်မကိုက်တာကိုဥရောပကမြင်လာပါပြီလို့တရုတ်နိုင်ငံဆိုင်ရာဂျာမနီသံမတ်ကြီးဟောင်းဗော်ကာစတန်ဇဲလ်ကပြောပါတယ်
။ It has become something that isVery hard to understand.
တဘက်တိုင်းပြည်တွေအတော်များများအတွက်ပိုလန်မှာတည်ရဲ့တကယ်ရွေချက်ကဘာလဲဆိုတာနားလည်ဖို့အလွန်ခက်ခဲတာဖြစ်လာနေပါတယ်။တရုတ်အတွက်လည်းဒါကအကြီးအကျယ်ကုန်ကြမ်းစရိတ်များလွန်းလှတာဖြစ်လာနေပါတယ်
။2019ခုနှစ်မှာအီတလီနိုင်ငံဟာချမ်းသာတိုက်ပြည်အုပ်စု G7 ကနေဒီစီမံကိန်းနဲ့ပါသွားတဲ့တခုတည်းသောနိုင်ငံမှာအကျိုးဖြစ်ထွန်းနိုင်မယ်လို့ထင်ရတာတွေကဖြစ်မလာခဲ့ပါဘူးလို့ခုတော့အစိုးရကပြောပါတယ်။ဒီနေ့နောက်ပိုင်းမှာဒီစီမံကိန်းတွေကအီတလီကထွက်တော်မှာပါ။ကုန်ပစ္စည်းတွေရဲ့ထုတ်လုပ်မှုကွင်းဆက်ကတရုတ်အပေါ်မိခိုနေရတာကိုအနောက်နိုင်ငံတွေကကြိုးစားလျှော့ချနေကြပါတယ်။ဒါကြောင့်ပိုလမတ်သစ်ရဲ့ဆွဲဆောင်အားကလည်းဆုံးရှုံးနေပါပြီလို့ဥရောပပြည်ပြင်ပြောင်းလဲရေးအဖွဲ့ကပိုင်းခြားသုံးသပ်သူလူဂီစကော့ဇီလီကပြောပါတယ်
။ So the increasing diplomatic costs associated with
နောင်နဲ့တရုတ်ကြားအနီးရဲ့လျှော့ချရေးဆရာကျေပြန်တဲ့လမ်းတော်များတရုတ်နဲ့နှီးဆက်တယ်လို့အမြင်ခံရတာကြောင့်တန်တမန်ကြီးအရာဖိဆက်လိုက်ရတာတွေကနေသက်ထက်များလာနေပါတယ်။ဒီချိန်ထဲမှာပဲခုရှိနေတဲ့အကျိုးမြတ်ကနေသက်ထက်နည်းလာပါတယ်
။မကြပြီးနှစ်တွေအတွင်းမှာလည်းပိုလမတ်တဲ့အတွက်ဥရောပမှာတရုတ်ရဲ့သုံးဆွဲငွေကအရေးပါပါနည်းသွားတာတွေ့ရပါတယ်။ Open University ကဖိလစ်ပိုဘိုနီကတော့အခုလိုမြင်ပါတယ်
What we've seen has been a recalibration if you like a reorientation.
ကျွန်တော်တို့မြင်နေရတာကတော့ပိုလမတ်စ်စီမံကိန်းကိုဒေတာအမျိုးမျိုးနဲ့ပြန်ချိတ်ဆက်တာပါပဲ။တရုတ်ရဲ့ကလျေအင်းကြီးချင်းတွေနဲ့ဖြစ်ကောင်းဖြစ်ပါလိမ့်မယ်
။ပိုလမတ်စ်စီမံကိန်းက၁၀နှစ်မြောက်နှစ်ပတ်လည်လာပြီးတရုတ်ကနှစ်ပတ်လည်ပွဲကျင်းပနေချိန်မှာ
တရုတ်ရဲ့ယင်းနှိမ့်မြနာမှုကြောင့်တိုက်ပြည်တွေမှာအကျိုးမြတ်ရသလားဒါမှမဟုတ်တရုတ်ကျွေးတင်ပြီးစီးပွားရေးနဲ့နိုင်ငံရေးဝင်တော့ဝင်ပို့ပြည်နေလေသလားဆိုတဲ့အငင်းခုံကတော့ဆက်ဖြစ်နေစေဖြစ်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
တော်တာရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့အင်ကန်နေမနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုတော့မြန်မာဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပါမယ်ရှင်။မလေးရှားနိုင်ငံပါဟန်ပြည်နယ်ရွန်ဘင်းခရိုင်အလို့ဆိုင်တစ်ခုထဲမှာမြန်မာနိုင်ငံသား3ဦးအောက်တိုဘာလအတွင်းတေဆုံးခဲ့ရမှုဟာဆိုရင်တိုက်ခိုက်ခံရတဲ့အခြေအနေမျိုးမဟုတ်ဘဲလက်တလို့အစာစိတ်တင်မှုတစ်ခုခုကြောင့်တေဆုံးခဲ့ရတာဖြစ်တယ်လို့မလေးရှားရဲအယာရှိကအောက်တိုဘာလ20ရက်နေ့မှာပြောပါတယ်ဒီသတင်းကိုတော့ VOA သတင်းထောက်မိုက်အေးအေးမှာသတင်းပေးပို့ထားပါတယ်ရှင
်မလေးရှားနိုင်ငံကပါဟန်ရဲအယာရှိဒါပ်တော့စီရီကအောက်တိုဘာလ18ရက်နေ့ကတေဆုံးခဲ့ရတဲ့မြန်မာနိုင်ငံသားတွေရဲ့သတင်းကိုသတင်းပေးတိုင်ကြားလာခဲ့လို့ရဲတပ်ဖွဲ့ဝင်တွေကသွားရောက်စစ်ဆေးခဲ့ကြအောင်သတင်းတောက်တွေကိုအောက်တိုဘာလ20ရက်နေ့ကသတင်းထုတ်ပြန်ပြောဆိုခဲ့တာပါရုတ်တရက်တေဆုံးသူမြန်မာအမျိုးသားတွေဟာအသက်21နှစ်နဲ့33နှစ်ကြာရှိပြီးတေဆုံးသူတွေဟာမတေဆုံးခင်တိုက်ခိုက်ခံရတာခိုက်ရန်ဖြစ်ပွားတာမျိုးတွေမတွေ့ရဘူးလို့လည်းဆိုပါတယ်ရမ်ပင်ဆေးရုံကိုပို့ပြီးခွဲစိတ်စစ်ဆေးမှုတွေလုပ်ခဲ့ရမှာတော့အစာအစိတ်တက်မှုတစ်ခုခုကြောင့်ဖြစ်တယ်ဆိုပြီးရဲတပ်ဖွဲ့ကလက်တလုံးမှတ်ချက်ချကြောင်းမလေးရှားနိုင်ငံကအလုံသမားတွေကိုအကူအညီပေးနေတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူဦးစိုးထက်သိန်းကပြောပါတယ
်တောင်းလို့တိုက်ဆဲမှာမြန်မာ3ယောက်တည်ဆုံးတာပေါ့တည်ဆုံးတော့ဒီမြန်မာ3ယောက်တည်ဆုံးတော့ဟိုထိခိုက်တဲ့အကြောင်းတည်ဆုံးလာတာမှမဟုတ်အချင်းချင်းဟိုဆိုပါတော့ဟိုပြင်ပထိခိုက်လာတဲ့တန်ရာရှိတာဆိုပြီးတော့ရဲတပ်ဖွဲ့နဲ့ဒီစေရုံကနေစစ်ဆေးပါတယ်တတိယတော့သူတို့ရဲ့စစ်မှုရလာကတော့ဟိုတမ်းမတည့်တာတခုပေါ့နော်အစာစိတ်တင်တာမျိုးပေါ့နော်အဲ့လိုမျိုးကြောင့်ပြီးဆုံးတယ်လို့သူမှတ်ချက်ချတယ်ရဲဌာနကနေတော့မှတယ်တောက်တုံးတဲ့အရက်တည်းမှာတတိယနိုင်လောက်တဲ့ပေါ့နော်တမ်းမတည့်တဲ့ဟိုပါဝင်မှုမျိုးရှိတယ်လို့အဲဒါကိုလည်းဆက်လက်ပြီးတော့ပေါ်ထွက်သွားမယ်လို့တော့ဖော်ပြထားပါတယ
်မလေးရှားနိုင်ငံထဲမှာလည်းမြန်မာအတော်များများကဈေးပေါပေါနဲ့အရက်တွေကိုတောက်တုံးကြတာတွေရှိတာကြောင့်ဒီရက်တွေဟာနာမည်ကြီးတစိမ့်တွေကိုတုပပြီးထုတ်လုပ်တာဖြစ်လို့အရင်တုန်းကလည်းအရက်တွေတောက်ပြီးအစိမ့်သိမှုတွေဖြစ်ခဲ့ရကြောင်းကိုလည်းပြောပြပါရစ
ေ။ဒီစားထဲမှာရှိတဲ့ကြောဆိုရင်ဒါဟိုဆောက်ပေါ့လူလက်သန်းသားတွေကလုပ်ငန်းရှင်တချို့ကအခုလိုဝိသမလောဘနဲ့ဒီဝါးရေးမျိုးတွေတုံးနေတာပေါ့နော်။ဆိုတော့အဲ့ဒီအကြက်လိုင်းကပတ်သက်လဲတော်တော်ရတယ်လို့ဒီဝါချမ်းသာမှုလည်းတော်တော်မြင့်နေတယ်။ပတ်သက်မြတ်တစိမ့်တွေအကုန်လုံးကိုအတုထုတ်ပြီးတော့မှပြောဆိုဈေးပေါပေါနဲ့ကြောင်းနေတယ်တော့အဲ့ဒီညတွေကပြောဆိုရင်ဘယ် FDA အမစစ်သေးတာလို့လည်းမရှိလို့ဘာအမဆိုင်ချက်ဒီမှလည်းမရှိ
မလေးရှားနိုင်ငံမှာတော့2018ခုနှစ်စက်တင်ဘာလတုန်းကအရက်အတုတွေတောင်းပြီးလို့မြန်မာ16ဦးပါဝင်နိုင်ငံသားသား22ဦးအစိတ်အသင့်တည်ဆုံးတာတွေရှိခဲ့ပါတယ်2012ခုနှစ်တုန်းကလည်းအရက်အတုတောင်းမှုကြောင့်အစိတ်အသင့်တည်ဆုံးသူ25ဦးရှိခဲ့ပါတယ်အဲ့ဒီတုန်းကတော့အရက်အတုတွေကိုဖမ်းဆီးခဲ့ပြီးအဲ့ဒီအရက်တွေထဲမှာမက်သနောပါဝင်တာတွေကိုစစ်ဆေးတွေ့ရှိခဲ့ရတယ်လို့လည်းမလေးရှားအာဏာပိုင်တွေကပြောဆိုခဲ့ပါတယ်အခုအစိတ်အသင့်တည်ဆုံးမှုနဲ့ပတ်သက်လို့တော့ဓာတုပညာရှင်တွေရဲ့အစီရင်ခံစာကိုစောင့်နေတဲ့အတွက်အသေးစိတ်မသိရသေးဘူးလို့လည်းမလေးရှားအာဏာပိုင်တွေကပြောဆိုခဲ့ပါတယ်ရှင
်မအေးအေးမှာပါရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့ကျမတို့ VOE ရဲ့ website စာမျက်နှာဖြစ်တဲ့ barmi.voenews.com မှာအသံလွှင့်ချိန်တဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေသလို VOE ရဲ့ Facebook နဲ့လူမှုကွန်ရက်စာမျက်နှာ YouTube မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အကြက်အတဲကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA က အန်ဒီရဲ့ဂျားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းမှာတောတရှင်များရှင် VOA American အသံရ2023ခုနှစ်အောက်တိုဘာလ24ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24/40/51လိုင်းလံမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတော့စီးပွားရေးလူမှုရှုခင်းနဲ့တက်တန့်ရောင်သတင်းလွှာသတင်းပတ်စင်ခဏတွေကိုတင်ပြပေးပါမယ်ရှင်။အခုအရင်ဆုံးတော့သတင်းထောက်မှတ်စုအစီအစဉ်ကိုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံမှာဆီယနာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်နိုင်ငံတော်ဆစ်ပေးရှောင်နေရသူတွေအရေးပေါ်ဆန္ဒမှုအခုအညီတွေအရင်မီလိုအပ်နေတဲ့တစ်ချိန်တည်းမှာပဲတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA ရှင်းနစ်ပြအခမ်းအနားကိုစစ်ကောင်စီကကျင်းပခဲ့ပါတယ်။အခမ်းအနားကိုတရောက်ခဲ့သူတွေရဲ့အမြင်နဲ့အတိုက်ခံတွေရဲ့သဘောထားတွေဘယ်လိုရှိပါသလဲ။ရန်ကုန်ကပေးပို့ထားတဲ့သတင်းတောင်မှတ်စုကိုကိုသားညုံကပြောပြပေးပါမယ်ရှင
်။မော်နင်ဂတင်းကဒီသာအတော်များများမှာဆရာနာသိမ့်ပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့လက်နက်ကင်ပြုခါတွေဖြစ်ပွားနေတဲ့ချိန်ထဲမှာပဲတနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရက်စည်း NCA သဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တာ၈နှစ်ပြည့်အခမ်းအနားကိုစစ်ကောင်စီကနေပြီးတော့အောက်တိုဘာလ15ရက်နေ့ပြီးခဲ့တဲ့ဒီနေ့နေ့တုန်းကနေပြည်တော်မှာကျင်းပပါရတယ်။အဲဒီအခမ်းအနားကိုတော့စစ်ကောင်စီအဖွဲ့ဝင်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ပါဝင်နိုင်ငံရေးပါတီနိုင်ငံတကာတန်တမာတွေနဲ့ဌာနဆိုင်ရာအပြင်ရပ်ဖက်လူမှုအဖွဲ့စည်းကကုစလေတွေလည်းတယောက်ခဲ့ကြပါရတယ်။ NCA ၈နှစ်ပြည့်အခမ်းအနားမှာအဖွဲ့မိကွန်းပြောခဲ့တဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကတမရအနေနဲ့ NCA စာချုပ်ပေါ်မှာဒါအလေးထားဆောင်ရမယ်လို့ပြောပါတယ်။ဒါအပြင်လူမျိုးကိုအခြေမခံမဲနဲ့နေမျိုးကိုအခြေခံတဲ့ Federal စနစ်အကောင့်တွေဖော်ဖို့လိုအပ်တဲ့အကြောင်းလည်းသူကထည့်သွင်းပြောသွားပါတယ်
။ဒါနဲ့လူမျိုးစုများများပြားထားတဲ့ကျွန်တော်တို့နိုင်ငံနေနဲ့ Federal စနစ်ကိုကျင့်သုံးရမှာလူမျိုးကိုအခြေခံတဲ့ Federal စနစ်ထဲနေမျိုးဒေသကိုအခြေခံတဲ့ Federal စနစ်ကိုအကောင့်တွေဖော်ဖို့လိုပါတယ်။ဒါမှမဟုတ် Federation ဆိုတဲ့ဖွဲ့ပြားချနှံ့မှုကိုအားပေးတဲ့ဒီလိုပြောပွဲချင်းကိုဥတီသွားစေနိုင်မဲ့ကိစ္စတွေကိုရှောင်ရှားနိုင်ပါလေဖြစ်ပါတယ်
NCA စာချုပ်ဆက်ပြီးတော့အကောင့်ထဲဖော်ဖို့နဲ့လက်မှတ်မထိုးရသေးတဲ့ဖွဲ့ရည်အနေနဲ့လည်းစနစ်ပွဲစီကိုအရောက်လှမ်းဖို့စစ်ကောင်းဆောင်ကတိုက်တွန်းပါတယ်အခမ်းအနားကိုတယောက်ခဲ့တဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စက်က NCA စာချုပ်ကို၈နှစ်ကြာချိန်အထိအကောင့်ထဲမဖော်နိုင်လို့ပြည်တော်စုအတွက်နင်နာတဲ့အကြောင်းသူကထောက်ပြပါတယ်အခုရင်ဆိုင်နေရတဲ့အချက်တဲတွေပပောင်းဆောင်ကအခက်ခဲတွေပိုးပြီးတော့မဆိုးဝါးသွားစေဖို့ဝိုင်းဝန်းအဖြေရှာဖို့ကိုလည်းဗိုလ်ချုပ်ကြီးရွတ်စက်ကတိုက်တွန်းပါတယ်
那也在如果勉强说那个心能开阔人们难抵达难抵达既也不离不开呢那社会还就要向两国人才总对你压力难抵也被王叔那个如果不努力说话那天没说话那些人ဝိုင်းဝန်းပြီးအပြေချာရမယ်အချိန်ရောက်ပြီလို့တိုက်တွန်းလို့ဆိုလိုပါတယ်
NCA လက်မှတ်ရေးထိုးရမှာပါဝင်ခဲ့တဲ့ KNU ကရင်မြို့သားစီယုံဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီးမူတူစေဖို့ကလည်းတက်ရောက်လာတဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေကမေကွန်ပြောပါတယ်ပြီးခဲ့တဲ့ကာလမှာ NCA စာချုပ်ကိုအကောင့်ထဲပေါ်မှုဟာအောင်မြင်တင့်တလောက်မအောင်မြင်ခဲ့တဲ့အကြောင်းသူ့ရဲ့မေကွန်မှာထည့်သွင်းပြောပါတယ် NCA စာချုပ်လက်မှတ်ရေးထိုးစဉ်မှာအတိတ်သက်သေဖြစ်နေပါဝင်ခဲ့တဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကတော့ဒီအခမ်းအနားကိုတက်ရောက်ခဲ့တဲ့မျှော်လင့်ချက်ကိုအခုလိုပြောပြပါတယ်
နောက်တစ်ခုကလည်းဒီနေ့ကျွန်တော်တို့ရင်ဆိုင်နေရတဲ့ပြဿနာအခက်အခဲတွေဟာ NCA ကာလတုန်းကကြိုတင်မျှော်မှန်းမထားတဲ့ညှို့လင့်မထားတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့အခါကျတော့ကျွန်တော်တို့ဒီ NCA ကိုပြန်ပြီးတော့အသက်ဝင်လာအောင်အားကောင်းလာအောင်လုပ်ဖို့ဆိုတဲ့အခါမှာဒီလက်ရှိရှိနေတဲ့အခြေအနေအရရက်ကိုခြုံငုံပြီးတော့ပြန်သုံးသပ်ဖို့လိုတယ်လို့မြင်ပါတယ်နောက်တစ်ခုကလည်းဒီ platform ကအခြေပြုပြီးတော့ပိုပြီးကောင်းမွန်တဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်သွားရင်ကျွန်တော်တို့ကငြိမ်းချမ်းရေးနဲ့ပြန်ပြီးနှိစက်လာမယ်လို့မျှော်လင့်ပြီးတော့လာတက်တာဖြစ်ပါတယ
် NCA ရှင်းနေပြီအခမ်းအနားကိုလက်မှတ်ရေးထိုးထားတဲ့ဒီတိုင်းသားလက်နက်ကိုင်ဖွဲ့စည်းပြီးဖြစ်ကြတဲ့ KN ငြိမ်းချမ်းရေးကောင်စီ KNU KNLPC ဒီမိုကရေစီအကျိုးပြု KN တက်မတော် DGPE ရှက်ပြီးပြန်လဲထူထောင်ရေးကောင်စီ RCSS ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL
ရခိုင်ပြည်လူမျိုးရေးပါတီ ELP နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့တယောက်ကြပါတယ်။ NCA မှာပါဝင်လက်မှတ်ရေးထိုးခဲ့တဲ့ KN မျိုးသားအစည်းအရုံး KNU ၊ချင်းမျိုးသားတပ်ဦး CNF နဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တို့ကတော့ NCA စာချုပ်ပြည့်ပြည့်သွားပြီဖြစ်တဲ့အကြောင်းပြီးခဲ့တဲ့အောက်တိုဘာလ12ရက်နေ့ကလေးကသဘောထားထုတ်ပြန်ခဲ့ပါတယ်။NCA ရှင်းနှစ်ပြည့်ပွဲအခမ်းအနားကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF အဖွဲ့ဝင်3ဦးကိုနိုင်ငံရေးနဲ့စစ်ဖက်ဆိုင်ရာတာဝန်တွေရုပ်သိမ်းလိုက်တဲ့အကြောင်းလဲ ABSDF ကကြေညာပါရယ် NCA လက်မှတ်ရေးထိုးထားတာမရှိပေမဲ့လက်မှတ်ရေးထိုးနိုင်ရေးဆွေးနွေးခဲ့မှုတဲ့ KNU အမျိုးသားတိုးတက်ရေးပါတီ KNPP ကလည်းစစ်ကောင်စီကလုပ်တဲ့ NCA အပါအဝင်ဆွေးနွေးပွဲတွေဟာဟန်ပြတာဖြစ်လို့လက်ခံယုံကြည်စရာလုံးဝမရှိဘူးဆိုပြီးတော့သဘောထားထုတ်ပြန်ပါတယ်စစ်ကောင်စီဘက်ကတစ်ဖက်မှာအဖြစ်ခက်ရစေးရစောင်းနေတယ်ဆိုပေမဲ့လေကြောင်းတိုက်ခိုက်မှုတွေစစ်ကြောင်းထူရာတွေနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်နေရာဒေသတချို့မှာဒေသခံတွေဟာသူရဲ့နေအိမ်ကိုမပြန်နိုင်ကြသလိုပြန်စရာအိမ်လုံးဝမရှိတော့တဲ့သူတွေလည်းရှိပါတယ်။အာဏာသိမ်းပြီးတဲ့နောက်ပိုင်းနေရာဆွန့်ခွာထွက်ပြေးနေရသူပေါင်း2,000နီးပါးရှိလာပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုယုံ UNOCHA ကထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံဒေသအတွင်းနဲ့နိုင်ငံတကာအဖွဲ့အစည်းပေါင်း440ကလည်းမြန်မာစစ်ကောင်စီကိုနိုင်ငံတကာအနေနဲ့အရေးယူဖို့ဆိုပြီးတော့တောင်းဆိုတိုက်တွန်းကြပါတယ်။လွန်ခဲ့တဲ့ရှစ်နှစ်တုန်းက NCA စာချုပ်ကိုအစိုးရလွှတ်တော်တက်မတော်နိုင်ငံရေးပါတီတွေအဖွဲ့အစည်းတွေကကုလသမဂ္ဂအပါအဝင်နိုင်ငံတကာအသီးသက်တွေနဲ့ပြည်သူတွေတက်တွေရှေ့မှာလက်မှတ်ရေးထိုးခဲ့တာဖြစ်တယ်လို့ရှစ်နှစ်ပြည့်အခမ်းအနားမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောပါတယ်။NCA စာချုပ်ကိုဆက်လက်အကောင့်ထဲပို့ဖို့နဲ့လက်မှတ်မထိုးထားသေးတဲ့အဖွဲ့တွေအနေနဲ့လည်းစွန့်ဝတ်တွေအရောက်လှမ်းဖို့ဆိုပြီးတော့သူကတိုက်တွန်းခဲ့ပါတယ်။မြန်မာပြည်တနံတလျားစစ်ပွဲတွေဒုက္ခသည်တွေနဲ့နိုင်ငံရေးပြည်ပခါတွေကြောင့်မတိမငြိမ်ဖြစ်နေတဲ့အချိန်မှာစစ်ကောင်စီကအခုလိုလုပ်တဲ့တနင်္ဂနွေအပြစ်ခတ်ရစေးစာချုပ်နှစ်ပတ်လည်အထိမ်းအမှတ်ပြုလုပ်တာကိုဝေဖန်မှုတွေကရှိပါတယ်။ဒါ့အပြင်စစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်လည်းဒီစာချုပ်ဟာပြည့်ပြည့်သွားပြီးတော့အသက်မဝင်တော့ဘူးလို့တိုင်းရင်းသားလက်နက်ကိုင်တွေအတော်များများကယူဆတဲ့အပြင်PDF ပြည်သူ့ကော်မတီတပ်ဖွဲ့တွေနဲ့နိုင်ငံအနှံ့အပြားစီးပရိပခတွေကရှိနေစေဖြစ်တာမို့လို့လဲဒီခန်းနာဟာဟန်ပြလုပ်ရပဲလို့ဝေဖန်ပြောဆိုကြတာကိုဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုမှာပြန်ဆက်လိုက်ရပါတယ်ခင်ကျွန်တော်သားညိုပ
ါသတင်းတောက်မှတ်စုပါရှင်အီတလီနိုင်ငံရောမမြို့တော်မှာရှိတဲ့ FAO ဌာနချုပ်မှာအော်တိုဘားလ19ရက်နေ့ကတော့ကမ္ဘာလူငယ်12ရက်ခံနေကိုကျင်းပပါတယ်လူငယ်တက်ချွာလှူရှားသူတွေကြော်ချားသူတွေစပိုမှုတွေနဲ့ဆွန့်ထွင်သူတွေတက်ရောက်ခဲ့ကြပြီးရေးအရေးမြေကောက်ွယ်ရေးခိုင်မာတဲ့ဆောင်ရွက်ချက်တွေကိုဆွေးနွေးကြပါတယ်အနာဂတ်မျိုးဆက်တွေအတွက်ပို့ပြီးတော့ရေရှည်ခံတည်တံ့စေပြီး12ရက်ခါလုံခြုံမှုရှိစေဖို့ရည်ရွယ်တာဖြစ်ပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာရှင်
ကမ္ဘာမှာဆာလောင်မုတ်တိမ်မှုနဲ့ပြိပခါတွေတိုးလာနေချိန်မှာတဘာဝအရင်းမြစ်တစ်ခုဖြစ်တဲ့ရေအရင်းမြစ်ကောက်ွက်ထင်းသိမ်းရေးရေးချိမှုကိုပါဝင်ဆွေးနွေးသူတွေအလေးထားဆွေးနွေးခဲ့ကြပါတယ်။ကမ္ဘာဆန်းနေရိတ်ခါနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ညွှန်ကြားရေးမှူးချုပ် Q Dong Ju ကတော့ရေအရင်းမြစ်ဟာဆိုရင်သက်ရှိရင်းနဲ့ဆန်းနေရိတ်ခါအတွက်အခြေခံဖြစ်တယ်လို့ပြောပါတယ်။စင်ခေါ်ကိစ္စံချက်တွေနဲ့ဖြည့်ရှင်းချက်တွေကိုဆန့်စစ်နေကြတာနဲ့အတူပဲအနာဂတ်မှာဆန်းနေရိတ်ခံနဲ့တောက်သုံးရေးပိုပြီးကျွဲဝလာရေးအတွက်လူငယ်တွေအနေနဲ့သူတို့ရဲ့အပြုသဘောဆောင်တက်ကြွမှုစိတ်အားထက်သန်မှုစွန့်စားတီထွင်လွတ်မှုတို့ကိုအသုံးချကြဖို့လဲတိုက်တွန်းလိုက်ပါတယ
် Dear friends you are the future
and အနာဂတ်ဖြစ်တဲ့မိတ်ဆွေတို့အနေနဲ့လူတို့ကဘာမြင်နဲ့ကျွဲဝတိုးတက်မှုတွေအတွက်ပိုပြီးကောင်းမွန်တဲ့ကဘာကြီးဖြစ်စေဖို့ကျွန်တော်တို့ရဲ့အမွေအနှစ်ကိုဆက်လက်တည်ဆောင်သွားဖို့လိုပါတယ်
ဘာရီစားသုံးနေကြတယ်လေဆိုတာကိုပို့ပြီးတော့နားလည်သိရှိဖို့လိုအပ်ချက်နဲ့ဆန်းနေရိတ်ခါဟာတောက်သုံးရည်အပေါ်မှာတက်ရောက်ရှိမှုတို့ကိုလည်းလေ့လာခဲ့ကြပါတယ်တောက်သုံးရည်အရေးစိုးရိမ်နေကြရတဲ့နိုင်ငံတွေမှာနေထိုင်ကြသူစုစုပေါင်းက1.4 ဘီလီယံလောက်ရှိနေပြီးလူသန်းပေါင်း600လောက်ကတော့ရေဓုကိုအခြေပြုတဲ့ဆန်းနေရိတ်ခါစနစ်အပေါ်မှာမိခိုနေရသူတွေတစ်စိတ်တစ်ပိုင်းမိခိုနေရသူတွေဖြစ်တယ်ဆိုတာကိုလည်းကမ္ဘာဆန်းနေရိတ်ခါနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ညွှန်ကြားရေးမှူးချုပ်ကမှတ်ချက်ပေးပြောပါတယ်။တဘာဝအရင်းမြစ်တွေကိုအလေးထားပြီးအာဟာရပြည့်ဝတဲ့ဆန်းနေရိတ်ခါလုံလောက်ရေးကိုဖော်ဆောင်နိုင်စေမဲ့စိုက်ပျိုးထုတ်လုပ်တဲ့ဆန်းနေရိတ်ခါစနစ်ရေရှည်တည်ထောင်အောင်ဆောင်ရွက်ဖို့အရေးကြီးတာကိုလည်းသူကထောက်ပြပါတယ်။ရေမရှိတာကြောင့်အဆိုးရွားဆုံးထိခိုက်သက်ရောက်ရသူတွေထဲမှာအများအပြားကတော့တနေ့လိုအပ်ချက်တနေ့အရင်မြအောင်ကြိုးစားနေကြရတဲ့လယ်သမားငယ်တွေအထူးသဖြင့်အမျိုးသမီးတွေ တိုင်းရင်မျိုးနွယ်စုဝင်တွေရွှေပြောင်းအခြေချသူတွေနဲ့ဒုက္ခသည်တွေဖြစ်ကြတယ်လို့လဲ FAO ညွှန်ကြားရေးမှူးချုပ်ကပြောပါတယ်ပိုပြီးရေရှည်တည်တတ်မဲ့ရေရင်းမြေစီမံခန့်ခွဲမှုစားနပ်ရိက္ခာလုံခြုံမှုရှိတဲ့အနာဂတ်အတွက်စုပေါင်းဆောင်ရွက်ရေးကို FAO ညွှန်ကြားရေးမှူးချုပ်ကလူငယ်တွေကိုပြောကြားခဲ့တယ်လို့ပဲအနာဂတ်ကိုပိုင်ဆိုင်တဲ့လူငယ်တွေရဲ့ပူးပေါင်းဆောင်ရွက်မှုကအရေးကြီးတယ်လို့လဲသူကပြောပါတယ်
Bigger problems can be solved through the small action.
ဆောင်ရွက်ချက်လေးတွေကနေတဆင့်ပြဿနာကြီးတွေကိုဖြေရှင်းနိုင်ပါတယ်။အနာဂတ်မှာတောက်သုံးရင်နဲ့စားနပ်ရိက္ခာလုံခြုံရေးကိုပိုပြီးရေရှည်ခံတဲ့စီမံခန့်ခွဲရေးအတွက်ကျွန်တော်တို့မှာခိုင်မာတဲ့ရည်မှန်းချက်တွေရှိပါတယ်။ကျွန်တော်တို့ကဘာကြီးရဲ့အနာဂတ်ကိုပိုင်ဆိုင်တဲ့လူငယ်တွေဖြစ်တဲ့ခမားတို့ရဲ့ပါဝင်ဆောင်ရွက်မှုကအရေးကြီးပါတယ်။သဘာဝဝန်းကျင်အတွက်ကောင်းမွန်တဲ့စားနပ်ရိက္ခာတောက်သုံးရင်နဲ့စားနပ်ရိက္ခာလေလွင့်ဆုံးရှုံးမှုကျော်ပါစေရေရေကိုပြန်လဲတန့်စင်သုံးဆွဲနိုင်မဲ့ဘေးကင်းတဲ့နီလန်းတွေရှာဖွေရေးနဲ့ရေညဉ့်ညမ်းမှုကာကွယ်ရေးတို့ကိုဆောင်ရွက်ပြီးအပြောင်းလဲတွေလုပ်နိုင်ကြပါတယ်လူတိုင်းနေရာတိုင်းမှာစားနပ်ရိက္ခာနဲ့တန့်ရှင်းတဲ့တောက်သုံးရေလုံလောင်ရေးကိုအတူတကွပူးပေါင်းဆောင်ရွက်နိုင်စွမ်းရှိပါတယ
်စပိုမှုတူလည်းဖြစ်ဤကွေရောဆိုင်ရာချစ်ချည်ရေးတန်တမန်လည်းဖြစ်တဲ့ရိုဒရီဂိုပါချီအခုကတော့ရေရင်းမြေလုံးချုံမှုနဲ့ဇီဝမျိုးစုံမျိုးခွဲတရှိမှုကြောင့်ချိတ်ဆက်မှုကိုအလေးထားပြောပါတယ်။တစ်ပင်လေးကိုကာကွယ်ပြီးအနာဂတ်ကဘာကိုထိမ့်သိမ်းဆောက်ရှောက်သူတွေဖြစ်စေကြဖို့ကိုလည်းလူငယ်တွေကိုသူကတိုက်တွန်းပါတယ်။ကဘာပေါ်မှာတစ်ပင်လေးပိုပြီးများလာရင်ရေရင်းမြေလည်းပိုပြီးတော့ကျွဲဝလာမယ်လို့သူကပြောခဲ့တာပါ
။ The more trees we have in our planet,The more water we have.
ဒါကြောင့်လေဇီဝမျိုးကွဲမျိုးစုံတည်ရှိမှုဟာအရေးကြီးတာဖြစ်ပါတယ်။ရေနဲ့ဇီဝမျိုးစုံမျိုးကွဲတည်ရှိမှုဟာဓာတ်ရိုက်ဆက်ဆက်နေပါတယ်။သစ်ပင်တွေပိုပြီးစိုက်ပျိုးကြဖို့နောက်ကမ္ဘာပေါ်မှာရှိပြီးသားသစ်ပင်တွေကိုပြုစုစောင့်ရှောက်ပြီးဖြည့်ရှင်းဆောင်ရွက်ကြဖို့အလုံးကိုဖိတ်ခေါ်ပါတယ
်။ဇာတိဥတုပြောင်းလဲမှုဆိုင်ရာအချက်အလက်ပြဿနာတွေကိုစိုးရိမ်မှုဟာကြောင်းကျိုးစီလျော်မှုရှိပေမဲ့ဒီကိစ္စကိုဘာမှအရေးယူလှုပ်ဆောင်ခြင်းမရှိတာကိုတော့လက်တင်ခံနိုင်စရာမရှိဘူးလို့လူငယ်တက်ကြွလှုပ်ရှားသူအိုလီဗီယာမန်ဒဲလ်ကပြောပါတယ
် Everyone no matter how old can make a big difference everyone can be an activist
ဘယ်သက်ရွယ်ပဲဖြစ်ပါစေပြောင်းလဲတွေဆောင်ရွက်နိုင်ပါတယ်လူတိုင်းဟာတက်ကြွလှုပ်ရှားသူဖြစ်နိုင်ပါတယ်ကိုယ့်ရဲ့အတိုင်းအဝိုင်းကိုယ့်အိမ်ကိုကြောင်တွင်မှာဆောင်ရွက်ချက်လေးတွေစတင်ဖို့ပဲလိုပါတယ်။လူတိုင်းရဲ့ဆောင်ရွက်ချက်ကအရေးပါပြီးအခုချိန်ဟာဆိုရင်အရေးယူဆောင်ရွက်ဖို့အလိုအပ်ဆုံးအချိန်လည်းဖြစ်ပါတယ်။ကျမတို့အသက်ရှင်ရက်တည်းအတွက်တွန်းလှန်နေရခြင်းဖြစ်ပြီးအတူတူကပူးပေါင်းဆောင်ရွက်မှာပဲအားလုံးပါဝင်နိုင်တဲ့ပိုးပြီးတော့ကျန်းမာတန့်ရှင်းတဲ့အနာဂတ်ကိုတည်ဆောက်နိုင်မှာပါ
။ဥယျာဉ်ဒီဇိုင်နာဂျန်းမူကာဘင်ကတော့အိုင်ယာလန်နိုင်ငံဆိုင်ရာချစ်ချည်ရေးတန်တမန်ဖြစ်ပါတယ်။ရေရင်းမြစီမံခန့်ခွဲမှုပိုပြီးကောင်းမွန်လာဖို့အရေးကြီးတယ်ဆိုတာကိုသူကအလေးထားပြောဆိုပါတယ်။တစ်ပင်နဲ့စိုက်ပျိုးတဲ့အခါမှာလည်းသဘာဝကိုလေ့လာသင်ယူချဖို့တိုက်တွန်းပါတယ်
။ So I stopped using all chemicals and all artificial feeds and I began to
သဘာဝမဟုတ်တဲ့အစားအသောက်တွေကိုရှောင်ကျင်ပါတယ်။တစ်တော်တွေသဘာဝကကျွန်တော်တို့ကိုဘာတွေပေးထားလဲဆိုတာကိုစပြီးလေ့လာခဲ့ပါတယ်။
လူငယ်ကပါဆာနာရိတ်ခန်းလေးကိုတက်ရောက်လာတဲ့နိုင်ငံတကာပုဂ္ဂိုလ်တွေထဲမှာတော့အိန္ဒိယကစပိုမှုအနာဟီတာဒွန်ဒီဘရာဇီးကဘယ်လာဂီလ်ဂါနာကဖာတမာဘင်တာနောက်အီတလီကမတ်မာရိုလာတို့လည်းပါဝင်ကြပါတယ်ရှင
်ဖီယိုအမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ဘေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ဖြစ်ရင်မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။ နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။တော်တာရှင်များရှင်။အင်္ဂလိပ်စာသင်ခြင်းလို့လေ့လာရင်းကနေထိုင်းနိုင်ငံချင်းပိုင်တက္ကသိုလ်မှာဘွဲ့လွန်တက်နိုင်တဲ့အထိဖြစ်လာခဲ့တာလို့ဘွဲ့လွန်ကျောင်းသားကိုနိုင်လင်းကပြောပြပါတယ်။မြန်မာနိုင်ငံမှာ၄နာမည်အောင်ခဲ့ပေမဲ့အင်္ဂလိပ်ဘာသာနဲ့လူမှုရေးသိပ္ပံဘွဲ့လွန်ဘာသာရပ်တွေကိုချင်းပိုင်တက္ကသိုလ်မှာသင်နိုင်ဖို့ဘလို့ကြိုးစားခဲ့တယ်လဲဆိုတာကိုကိုနိုင်လင်းကိုမတ်စုမြတ်မွန်ကလူမှုရှုခင်းအစီအစဉ်မှာမေးမြန်းတင်ပြထားပါတယ်ရှင
်။ထိုင်းနိုင်ငံထဲမှာဒီတရားဝင်ရွှေ့ပြောင်းလုပ်သားအနေနဲ့အလုပ်လုပ်နေရပေမဲ့ပညာသင်ခြင်းနဲ့ဆိုရင်သင်ယူနိုင်တဲ့နည်းလမ်းတွေရှိပါတယ်လို့ကိုရိုင်ပညာသင်နေသူတယောက်ကပြောပါတယ်။သူကတော့ဒီလက်ရှိချင်းပိုင်တက္ကသိုလ်မှာဘွဲ့လွန်မာစတာဘွဲ့အတွက်ကျောင်းတက်နေတဲ့ကိုနိုင်လင်းဖြစ်ပါတယ်။ရှမ်းပြည်နယ်ကနေ2008ခုနှစ်မှာထိုင်းနိုင်ငံတဲကိုဒီတရားမွေခြေချင်းဝင်ရောက်ပြီးရွှေပြောင်းလုပ်သားအနေနဲ့အလုပ်လုပ်ခဲ့ရတာကနေချင်းပိုင်တက္ကသိုလ်မှာဒီဘွဲ့လွန်ကျောင်းတက်တဲ့အထိဘလို့စူးစမ်းခဲ့ရတယ်လဲဆိုတာကိုကိုနိုင်လင်းကိုမေးကြည့်ပြပါတယ်။
အခုလောလောဆယ်တော့ကျွန်တော်ကဒီချင်းပိုင်တက္ကသိုလ်မှာဒီလူမှုရေးသိပ္ပံမှာနော်အင်္ဂလိပ်လိုဆိုတော့ဒီ social science ကိုဟို specializing in development study အဲ့ဒီဘာသာရပ်ကိုတက်နေတယ်ပေါ့နော် international program မှာတက်နေတယ်အာ second year ရောက်နေပြီပေါ့ပုံမှန်ဆိုလို့ရှိရင်တော့သူက2 program ဒါပေမဲ့တော်တော်များများကတော့ကျွန်တော်ဟို2ကြော်တယ်3နှစ်အာလောက်တော့တက်ရတယ်ပေါ့နော်ပြီးတော့ကျန်တဲ့အချိန်မှာတော့ခုလောလောဆယ်ကတော့ကျွန်တော်က thesis လုပ်နေတယ် thesis လုပ်ရင်းနဲ့အဲ့လိုမျိုးကြံတဲ့အရှင်ကိုအားလက်တဲ့အရှင်ကိုစတင်ပေးနေတယ်ပေါ့နော်စတင်ပေးတယ်ဆိုတာလည်းပဲ GED အဓိက social study ကိုကျွန်တော်ကအဲ့လိုမျိုးဟိုအခွဲတစ်ခွဲမှာသင်ပေးနေတယ်ပေါ့နော
်ဒီမှာ GED ဆိုတာကတော့ဒီ American နဲ့ Canadian နိုင်ငံတွေမှာပေါ့နော်ဒီအထက်အတန်းအဆင့်အောင်ထားတာနဲ့ညီတဲ့ဟိုပညာရေးချင်းအသိအမှတ်ပြု certificate ကိုပြောတာပါဆိုတော့ကိုနိုင်လင်းကတကယ်တော့ပေါ့နော်ဒီထိုင်းနိုင်ငံတွေကိုတရားမွေရွှေပြောင်းအလုပ်သမားအနေနဲ့ရောက်လာတယ်ရောက်လာပြီးတော့မှဒီခက်ခက်ခက်ခက်အလုပ်တွေလုပ်တယ်ပေါ့လေဆိုတော့အဲဒီကနေမှအခုလက်ရှိမှာတော့ချင်းပိုင်တက္ကသိုလ်မှာဒီဟိုမာစတာဘွဲ့ဘွဲ့တော်ကျောင်းသားတယောက်ချင်းနေဖြစ်နေပါပြီဆိုတော့အဲ့လိုမျိုးဖြစ်လာအောင်ပေါ့နော်ဒီပညာသင်နိုင်တဲ့နည်းလမ်းတွေကိုဘယ်လိုသိခဲ့လဲရှာခဲ့ရလဲဆိုတာကိုလည်းအရင်ပြောပြပါလားရှင
်ဟိုပြောလို့ရှင်အတိမိတ်ဆွေတွေနေပေါ့နော်ဒီချင်းပိုင်မှာရှိတဲ့ Migrant Learning Center မှာအဲ့လိုမျိုးအင်္ဂလိပ်စာဆက်စားတော့အင်္ဂလိပ်စာဟိုအင်္ဂလိပ်စကားနည်းနည်းတက်ရှင်းတာလည်းပါတယ်ပေါ့နော်အဲ့တော့ကျွန်တော်ကအဲ့ဒီနောက်ဆုံးလုပ်တဲ့အလောက်ကဟိုတယ်မှာဆိုတော့ကိုက migrant လည်းဖြစ်တယ်အင်္ဂလိပ်စကားလေးတတ်တယ်ဆိုလို့ရှိရင်ပြည်များနဲ့နည်းနည်းရှင်းလို့ရတယ်ပေါ့အဲ့ဒါကြောင့်လည်းပါတယ်ဟိုဝါသနာနဲ့အင်္ဂလိပ်စကားတတ်ရှင်းတဲ့အတွက်ကြောင့်မလို့အဲ့ဒါကတော့ရည်ရွယ်ချက်ပဲဆက်စားလို့တော့ဒီလိုမျိုးတက္ကသိုလ်တွေဘာတွေတတ်ရမယ်လို့လည်းဟိုမထင်ခဲ့ဘူးတိလည်းမသိဘူးပေါ့နော်2013လောက်ဆိုလို့ရှိရင်ဘာမှကိုမသိတာဘာလို့ဆိုတော့2013မတိုင်လောက်ဆိုလို့ရှိရင်ဟိုလေးတန်းကြောင်းမဲ့ပြီးခဲ့တယ်ဒါပေမဲ့အင်္ဂလိပ်စကားဆိုလို့ရှိရင်ဟို ABC တောင်မှရအောင်မရခဲ့ဘူးအဲ့လိုမျိုးဒါပေမဲ့အဲ့ဒီတနှစ်2013ကနေပြီးစပြီးတော့အင်္ဂလိပ်စကားလေးနည်းနည်းဟိုနည်းနည်းပပပေါ့နော်တက်ထားလဲဘင်းကျောင်းကိုတိလိုက်တယ်ပေါ့နော်ဘင်း Education Foundation ကိုစတိလိုက်တယ်အဲ့ဒီမှာ2014မှာစပြီးတော့စပြီးတော့ Pre-GED တပေါ်မျိုးပေါ့အဲ့လိုမျိုး Basic Education GED ကိုဟိုသင်နိုင်ဖို့အတွက်တက်နိုင်ဖို့အတွက်ကိုနည်းနည်း social study တို့သင်္ချာတို့ပါတို့ပေါ့နော် science တို့အဲ့လိုမျိုး basic တွေ2014မှာတက်တယ်ပြီးတော့မှ2015လောက်ကျတော့အဲ့လိုမျိုးတခါတည်းပဲအဲ့ဒီဘင်းကျောင်းမှာပဲဟို GED program ကို join လိုက်တာပေါ့နော်ဟုတ်ကဲ့အဲ့ဒါမှ2015လောက်မှာ GED တနှစ်လောက်ဟိုအပြေအဝတက်လိုက်တယ်တက်ပြီးတော့မှဟို2016လောက်မှာဟို August လောက်မှာဖြည့်ပြီးတယ်ပေါ့အားလုံးဒီ GED
ဒီ GED လို့ဒီအင်္ဂလိပ်ဘာသာနဲ့သင်ရတဲ့ဘာသာရပ်တွေအတွက်ကိုဘယ်လောက်ထိပေါ်တော့ကိုကဟိုသင်နိုင်ဖို့အတွက်ခက်ခက်ခက်ခဲစူးစမ်းခဲ့ရတယ်ဆိုတာကိုလည်းပြောပြပါလားရှင
်ကျွန်တော်ကလည်းပြောမှဆိုလို့ရှင်တကယ်လည်းဟိုဘာလို့မျိုးအင်္ဂလိပ်စာကိုလည်းတက်ရှင်တဲ့စိတ်လည်းပါတာပေါ့နော်ဆန်းစာလို့အင်္ဂလိပ်စကားနည်းနည်းဟို crazy ဖြစ်တယ်ပေါ့နော်အဲ့ဒါဆိုလို့ရှင်ကျွန်တော်ကအဲ့လိုမျိုးအလောက်မှဆိုလို့ရှင်လည်းအင်္ဂလိပ်သင်းနေစကားတွေဗီဒီယိုတွေအားလည်းရှင်ကြည့်တယ်စာတွေဘာတွေဟိုဆရာဆရာမတွေအရောင်ဟိုဟို assignment တွေပါတယ်မလုပ်ခိုင်းဘူးကိုယ်တိုင်ပဲအဲ့လိုမျိုး sentence တွေပါတယ်မှန်ရေးတော့တစ်ခါကြလို့ရင်ဆရာဆရာမကငါနည်းမခိုင်းနေပါလို့လောက်တော့အဲ့လိုမျိုးတွေပြောတာမျိုးတွေရှိရယ်ကိုကဟိုတက်ရှင်တာဘောနော
် GED certificate ရဖို့အတွက်ကကြတော့ဒီ beam ပညာရေး foundation ကနေပြောကူညီပေးတယ်ပေါ့လေဆိုတော့အဲ့ဒီကနေမှဒီချင်းပိုင်တက္ကသိုလ်ကိုဆက်တက်နိုင်ဖို့အတွက်ဟို scholarship ရအောင်ဘယ်လိုမျိုးစူးစမ်းခဲ့ရလဲရှင
်2019 GED လက်ပြီးပြီအာ တက္ကသိုလ်လည်းဝင်ခွင့်ရတယ်ဟို scholarship လည်း prosper ဘာမှနေပြီးတော့ဟို scholarship ရတာပေါ့နော်တခုက prosper ဘာမှကသူက full scholarship တော့မဟုတ်ဘူးဒါပေမဲ့ဒီလိုမျိုးထိုင်းနိုင်ငံတို့ဆိုလို့ရှိရင်အရှေ့တောင်အာရှတဲ့နိုင်ငံဆိုလို့ရှိရင်အဓိကတော့တက်တဲ့ချိန်မှန်တက္ကသိုလ်ဆိုလို့ရှိရင်တော့ဟိုကိုတုံးတက်လို့ရှိရင်တော့လောက်တာပေါ့နော်ကြံတဲ့လူငွေတွေဆိုလို့ရှိရင်တော့အဲ့လိုကြောင်းပိတ်တဲ့အချိန်ကြလို့ရှိရင်ကျွန်တော်ကဟိုကျွန်တော်ဆရာဆိုင်မှာစားတောက်ဆိုင်မှာအဲ့လိုမျိုးဟိုရရရရအလုပ်လုပ်တာပေါ့နော်အလုပ်လုပ်ပြီးတော့အဲ့လိုမျိုးမရသေးကြောင်းပိတ်ရဆိုရင်ဟိုအလုပ်လုပ်ပြီးတော့ဟိုမမိုးရအောင်လို့အဲ့လိုမျိုး၄မြစ်လုံးတော့အဲ့လိုနဲ့ပဲလဲပတ်လာတာပေါ့နော်2021မှာ BA ပြီးတယ်ပြီးတာနဲ့ MA ကိုတခါတည်းရှောက်တာပေါ့နော် MA ရှောက်တဲ့အချိန်မှာလည်းကျွန်တော်ကဒီကျောင်းသားဟောင်းလေးဖြစ်တယ်ပေါ့နော်ဆရာဆရာမတွေကလည်းကျွန်တော်ကိုအားပေးတယ်ဟာတက်ခြောက်ကြည့်ပါပေါ့နော်ဒီစိတ်ဝင်စားတယ်ဆိုလို့ရှိရင်ကျွန်တော်ကလည်းစိတ်ဝင်စားတယ်โอเค social science ဘာသာရပ်ကိုကြိုက်တယ်ဆိုပြီးတော့အဲ့ဒီ MA ဘာသာရပ်ကိုဒီဟိုတင်ရှင်းမှန်တက်ကူမှာထပ်လျှောက်တယ် scholarship တွေလျှောက်တဲ့အချိန်မှာလည်းပဲဆရာမတွေက recommendation တွေပါလေရေးပေးတာပေါ့နော်အဲ့ဒါကြောင့်မလို့လေဒီ MA scholarship ကျတော့ဒီ BA တက်တော့အများကြီးတော့ရတယ်ဆရာဟိုစိတ်ပူစရာမလိုဘူးပေါ့သူတို့ခေါ်တာတော့ဒီ CMU ဟို presidential scholarship လို့ခေါ်တယ်ပေါ့နော်သူအဓိကတော့ထိုင်းဆိုရနေပြီးတော့ဒီတက္ကသိုလ်ကိုပေးလိုက်တယ်တက္ကသိုလ်ကနေတစင်သူ့ပေးမယ်သူ့ယူမယ်ဆိုတာပေါ့နော
်အခုဆိုရင်ဒီထိုင်းနိုင်ငံမှာပေါ့နော်ဟိုဥစားရွှေပြောင်းလောက်တာအနေနဲ့လာပြီးတော့အလုပ်လုပ်နေတာသူတွေကတန်းနဲ့ချီပြီးတော့ရှိနေပါတယ်ဆိုတော့အဲ့ဒီထဲမှာလည်းကိုနိုင်နေလို့ပဲဒီပညာရေးကိုဆက်ပြီးတော့မှလိုချင်တဲ့ပညာဆက်တင်ချင်တဲ့လူတွေလည်းရှိနိုင်ပါတယ်ဆိုတော့သူတို့ကိုရောဘယ်လိုမျိုးအကြံပေးချင်ပါလဲရှင
်ထိုင်းမှာဆိုလို့ရှင်တော့အခုလောလောဆယ်တော့ဒီဟို on site ဆိုလို့ရှိရင်တော့ဘင်းကျောင်းရှိတယ်ချင်းမိုင်မှာမဲဆောက်မှာလည်းရှိတယ်ဟိုမဲဆောက်မှာလည်းဟို migrant ကျောင်းတွေ center တွေရှိရပေါ့နော်ဟိုမြန်မာစာတင်ပြီးတဲ့ကျောင်းတွေရောထိုင်းစာတင်ပြီးတဲ့ကျောင်းတွေရောဒီချင်းမိုင်မှာဆိုလို့ရှိရင်လည်းသူတို့ခေါ်တာက course on ပေါ့နော်အဲ့ဒါကျတော့ထိုင်းဘာသာနဲ့သွားတယ်တခြားဆိုလို့ရှိရင်တော့အင်္ဂလိပ်ဘာသာနဲ့သွားမယ်ဆိုလို့ရှိရင်တော့ဟို migrant တွေတော်တော်များများအတွက်ဆိုလို့ရှိရင်ဟို GED ပေါ့နော် GED ခုဆိုလို့ရှိရင် GED ဖွင့်တဲ့ center တွေလည်းရှိရကျွန်တော်အခုလက်ရှိကျွန်တော်ကိုယ်တိုင်ရဲ့ကျွန်တော်အဖွဲ့အစည်းနဲ့တင်ပေးတဲ့တစ်ခွက်ရှိရပေါ့နော်ကျွန်တော် GB တက်တင်ပေးတယ်အဘင်းကျောင်းလည်းတင်ပေးတယ်ဘင်းကျောင်းကျတော့အခုလောလောဆယ်တော့ဟိုဗတ်တင် online ပဲတင်ပေးနေတယ်ပေါ့နော်အရာရာတော့ဖြစ်နိုင်ချေရှိတယ်ပေါ့ဟိုတကယ်လို့စူးစမ်းရမယ်ဆိုလို့ရှိရင်အဲ့လိုမျိုးပြောချင်ပါတယ
်ထိုင်းနိုင်ငံကချင်းမိုင်တက္ကသိုလ်မှာလူမှုရေးသိပ္ပံဘာသာရပ်အတွက်ပွဲလွန်တက်နေတဲ့ကိုနိုင်လင်းဖြစ်ပါတယ်ရှင်ဘယ်နေရာမှာပဲရောက်ဒီပညာသင်ချင်တဲ့ဆိုရင်ဘလို့သင်ယူနိုင်တဲ့နည်းလမ်းတွေရှိတယ်ဆိုတာကိုအားဆိုင်စုံစမ်းသင့်တယ်လို့သူကအကြံပေးပါတယ်။အလုပ်တစ်ဖက်နဲ့ပညာသင်ရတဲ့အခါမှာလည်းအခက်အခဲတွေကြုံရမှာဖြစ်ပေမဲ့အားမလျှော့လိုက်ပဲဆက်ပြီးတော့ကြိုးစားမယ်ဆိုရင်ရည်မှန်းချက်အတိုင်းတနည်းတော့ဖြစ်လာမှာပါလို့သူကပြောပါတယ်ရှင်။ကျွန်မဆူမြတ်မမ
VOA American အတန်းရဲ့သတင်းမှန်သတင်းများတွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာt.me/bamisviewnews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ကြံပြန်တဲ့ရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာလေးပြည့်ကြပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
တော်တာရှင်များရှင်အခုကတော့အပတ်စဉ်သက်တမ်းရောင်သတင်းလွှာကိုနားဆင်ချရဖို့အချိန်ရောက်ပါပြီအအောင်မြင်ဆုံးအမျိုးသမီး K-pop အဖွဲ့ဖြစ်တဲ့ Blackpink အဖွဲ့တဲ့က Jennie ငားငယ်အတွင်ပထမဆုံးအခြေဖြစ်တဦးတည်းသည်ဆိုတဲ့သတင်းထွက်ထားပါတယ် Sorry နိုင်ငံ Riot မြို့တော်မှာတော့ K-kon ကိုရီးယားရင်ချင်းမှုပွဲတော့ကျင်းပပါတယ်ဒီလိုထင်ပေါ်ကျကြတဲ့အမှုပညာတိုင်းဝိုင်းကသတင်းတွေကိုတော့မအေးတန်နာကျော်သက်တမ်းရောင်သတင်းလွှာအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်
K-pop မှာလက်ရှိနာမည်အကြီးဆုံးမိန်းကလေးသချင်းဆိုဖွဲ့ Blackpink ဖွဲ့တွေက Jennie တရားကိုအောက်တိုဘာလ6ရက်ကပဲတဦးတည်းသချင်းတစ်တပုတ်ထုတ်လိုက်ပါတယ် Blackpink ရဲ့ Pink Venom သချင်းကိုတီးဆိုတဲ့ Jennie ကသူတို့တက္ကသိုလ်ကမှပြီးသွားတဲ့ Bombing ကဘာလဲဖြောပြေးပွဲထဲမှာတော့အခုထွက်တဲ့ You and Me ဆိုတဲ့သချင်းကိုထည့်ပြီးတော့ဆိုသွားပြီမယ်လေအခုမှတရားဝင်ထုတ်တာဖြစ်ပါတယ်ဒါဟာ9နှစ်တာကာလအတွင်းမှာ Jennie ရဲ့ပထမအဦးဆုံးတဦးတည်းသချင်းထွက်လာတာပါBlackpink ဖွဲ့ဟာ2016ခုနှစ်မှာပြည်ထောင်စုမှောင်စပြီးတော့ရောက်လာကြတဲ့ကကမ္ဘာနာမည်အကျော်ဆုံးအအောင်မြင်ဆုံးမင်းကလေးဂီတဖွဲ့ဖြစ်ပါလိမ့်။သူတို့ဖွဲ့ဟာကမ္ဘာကျော် Coachella ဂီတပွဲတော် British Summertime ပွဲတော်တို့မှာလည်းဖျော်ဖြေရပါတယ်။ပြီးတော့ American ပြည်ထောင်စုမှာချီးမြှင့်တဲ့ VMA Video Guitar ဆုရရှိတဲ့ပထမဆုံးမင်းကလေး K-pop ဖွဲ့လည်းဖြစ်ပါလိမ့်။
ကမ္ဘာကျော်အစိုးရဖြစ်တဲ့လေဒီဂါဂါ၊ဆယ်လီနာဂိုမက်စ်၊ကာဒီဘီရိုနဲ့လည်းတချင်တွေကိုတွဲဆိုထားပါရင်ဘလိုက်ပင်အဖွဲ့ထဲမှာပါတဲ့အဖွဲ့ဝင်၄ဦးလုံးနဲ့တဦးချင်းတချင်တွေထွက်ပြီးသွားပါပြီ။ရိုဇင်းနဲ့လီဆာတို့က2021ခုနှစ်မှာတဦးတည်းတချင်တွေထွက်ပြီးတော့ဂျီဆူကတော့2022မတ်လမှာထုတ်ခဲ့တာပါ။အခုတချင်ထွက်တဲ့ဂျန်နီကတော့ဂျန်နီရူဘီဂျင်းဆိုတဲ့နာမည်နဲ့လည်းတရုတ်ဆောင်အလုပ်လုပ်ပြီးတော့ American HBO ကိုရုပ်တံလိုင်းကရိုက်ကူးထုတ်လွှင့်တဲ့The Idol ရုပ်ရှင်မှာ American နာမည်ကျော်အဆိုတော် Weeknd ရဲ့ရုပ်ရှင်မင်းသမီး Lily Rose Melody တက်ပြေနောက်ပြီးတော့ Australia မင်းသား Trine Subban တို့နဲ့အတူတရုတ်ဆောင်ထားပါတယ်အခုထွက်တဲ့သချင်းက Blackpink ကိုစီမံခန့်ခွဲတဲ့ YG Entertainment ကုမ္ပဏီနဲ့နောက်တစ်ထည့်အလုပ်ဆက်လုပ်ဖို့အတွက်စာချုပ်ထပ်ချုပ်မချုပ်ဆိုတဲ့ခံမှန်းချက်တွေမျိုးစုံထွက်နေတဲ့အချိန်မှာသချင်းထွက်လာတာပါအဖွဲ့ဝင်တော်များများအဖွဲ့တွေကထွက်ပြီးတော့တူးချင်းအလုပ်လုပ်မယ်ဆိုတဲ့ကောလာဟာလာတွေထွက်နေတာမှ YG Entertainment ကတော့ဘယ်ဟာမှအတီးမဖြစ်သေးပါဘူးညှိနှိုင်းနေစေပါလို့ပြောထားပါတယ်ရှင်ကိုရီးယားယဉ်ကျေးမှုပွဲတော်ကို Sorry Arabia နိုင်ငံမှာကျင်းပခဲ့တော့ကိုရီးယား Guitar K-pop အဖွဲ့ရဲ့တွက်လက်တဲ့ကာဝတ်ဆိုင်တွေနဲ့အတူကိုရီးယားဈေးရန်လေးပါ Real မျိုးတော်ကိုရောက်လာခဲ့တာပါ2022ခုနှစ်မှာ Los Angeles မြို့မှာစတင်ကျင်းပတဲ့ K-Con ကိုရီးယားယဉ်ကျေးမှုပွဲတော်ဟာကိုရီးယားရဲ့ရုပ်ရှင်ဂီတာဖက်ရှင်အစားအစာရှိတဲ့ယဉ်ကျေးမှုနဲ့ပတ်သက်တာတွေအတွက်ဆင်နွှဲတာဖြစ်ပါတယ်။ကမ္ဘာအနှံ့လှည့်လည်ကျင်းပတာဖြစ်ပြီးတော့ကိုရီးယားယဉ်ကျေးမှုကိုမြင့်တင်ဆင်နွှဲတဲ့အကြီးဆုံးပွဲတော်လည်းဖြစ်ပါတယ်။ကမ္ဘာတိုက်ကြီး၄တိုင်မှာကျင်းပပြီးခဲ့သလိုနှစ်ဆင်လာလေကြတဲ့သူပေါင်းတသန်းကျော်ပါတယ်။ K-Con 2023ပွဲတော်မှာတော့ K-pop အဖွဲ့တွေဖြစ်တဲ့ Everglow Highlight Card Kuzi Super Junior DNE နဲ့ Stan အပါအဝင် K-pop အဖွဲ့တွေအော်တိုဘာလ9ရက်နေ့စနေနေ့ကဖျော်ဖြေခဲ့ကြတာပါဒီပွဲတော့မှာ Visit Korea Korea ခီးသွားပြကန်းကိုလည်းတခြားစီစဉ်ထားပြီးတော့ Korea မှာဈေးဝယ်ထွက်နိုင်မဲ့ K-shopping Korea ရဲ့နာမည်ကျော်အသားရည်ထိန်းနဲ့အလှပပစ္စည်းတွေကိုပြသတဲ့ K-beauty နဲ့ Korea fashion K-fashion ဆိုပြီးတော့ကဏ္ဍသုံးမျိုးကိုအသားပေးပြီးပြသထားပါတယ်ဒီလိုမျိုးကိုရီးယားယဉ်ကျေးမှုကဘာကိုခြားပြခွင့်ရတဲ့အတွက်ကြောင့်မလို့ Olive Oyen ဖွဲ့ရက Yan Jong Ki ကအထူးကြိုဆိုပါတယ
် Music and beauty items and our parts
ကိုရီးယားယဉ်ကျေးမှုကိုကဘာကိုပြသဖို့ကအထူးရေးကြီးပါတယ်တဲ့ကဘာကလူတွေတော်တော်များများကလည်းကိုရီးယားယဉ်ကျေးမှုကိုချစ်ကြတယ်ဆိုပြီးသူပြောသွားခဲ့ပါတယ်K-Con Sorry Arabia 2023 Korea ယဉ်ကျေးမှုပွဲတော်ကိုတော့အော်တိုဘာလ6ရက်နဲ့9ရက်2ရက်မှာအာမြင်မြင်ကျင်းပပြုစည်းခဲ့ပါတယ
်သတင်းပတ်ဆင်ခန္ဓာတွေကတော့ဒီလောက်ပါပဲရှင် VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးအကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်တောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းစီစဉ်ကကြိုဆိုပါတယ်ရှင်အခုကတော့သတင်းအချင်းချုပ်ကိုပြောပြမှာဖြစ်ပါတယ်ဟမတ်စ်ဖွဲ့ကဖမ်းဆီးထားတဲ့လူ200ကျော်လူမျိုးရေးဆွေးနွေးဖို့အချိန်ပိုရအောင်ဂါဇာမြေပြင်ထိုးစစ်ကိုစိုက်ထားဖို့အမေရိကန်ကတိုက်တွန်းထားပေမဲ့ဂါဇာကမ်းမြောင်ဒေသကိုအစ္စရေးကတနင်္လာနေ့မှ၄ချောင်းကအချိန်300ကျော်တိုက်ခိုက်ခဲ့ပါတယ်တနင်္လာနေ့မှာအသက်အရွယ်ကြီးသူအစ္စရေးမြောက်ကိုထတ်လွှတ်လိုက်တဲ့အတွက်ဖမ်းထားသူ200ကျော်တဲကဟမတ်စ်ကလွှတ်ပေးခဲ့သူ4ယောက်ရှိပါပြီ။အရှိအလဲပိုင်းမှာအမေရိကန်တပ်တွေချထားတာကြောင့်အစ္စရေးဟမတ်စ်ကပိုပြီးတော့ပြင်းထန်လာမယ့်အန္တရာယ်ကြီးမားလာနေတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။အာမေးနီးယားအဇာဘိုင်ဂျန်ပြည်ပခန့်နဲ့ပတ်သက်ပြီးအီရန်နိုင်ငံကအင်ရှင်ဖြစ်ကျင်းပတဲ့ဆွေးနွေးပွဲမှာရုရှားနိုင်ငံခြားရေးဝန်ကြီးကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံသူနိုင်ငံသားတွေဟာလွတ်မြောက်ရေးခရီးကိုရှောက်လန်းနေကြတယ်လို့ခရီးယန်ဖုံးတော်ကြီးကာဒီနယ်ချာ့ချ်မောင်ဘိုကတနင်္လာနေ့မှာမိန့်ချပါတယ်။ဗာတီကန်မှာရှိတဲ့စင်ပီတာဝတ်ပြုကျောင်းမှာတနင်္လာနေ့မနေ့ခင်းကဖုံးတော်ကြီးများအထွေထွေညီလာခံမှာအရှတ်တိုက်ခရီးယန်ဂိုင်းအုပ်ဆရာတော်များစုံစည်းစီဝေးဖက်ဒရေးရှင်း FABC ဥက္ကဋ္ဌကာဒီနယ်ချာ့ချ်မောင်ဘိုကအခုလိုပြောဆိုတာဖြစ်တယ်လို့ဗာတီကန်ညူးစ်သတင်းကဖော်ပြပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့နန်းလောင်ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ3251တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမသင်္ကီထိုက်ပါ။